Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ30ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညကင်းသတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးမှာပါ။အခုလပိုင်းနေ့အတွင်းပင်လယ်ပြင်မှာရုရှားကုမ္ပဏီတင်မော်တွေဟာမြောက်ကိုရီးယားတင်မော်တွေစီလောင်စာစီပါဝင်ဓာတ်ပုံစံတွေကိုလွှတ်ပြောင်းပေးခဲ့တာ။အစိုးရတပ်တွေဝိုင်းပတ်ပိတ်ဆို့ခံထားရတဲ့စီးရီးယားတိုက်ခိုက်ရေးသမားတွေနဲ့မိသားစုဝင်တွေဟာအစ္စရေးသိမ်းပိုက်ထားတဲ့ဂိုလန်ကုန်းပြည်နဲ့အနီးကနေပြန်လည်ထွက်ခွာခဲ့ကြတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
အခုက January 23လောက်မရောက်သေးဘူးလေကျွန်တော်သုံးပတ်လောက်ချိန်ရတယ်အဲ့ဒီတော့ထဲမှာတော့ဒီပြင်ဆင်ရေးဟိုလက်ခံကျူစုရေးစခန်းနှစ်ခုလုံးကအဲ့ကြလို့ရှင်လက်ခံကျူစုလို့ရတဲ့အခြေအနေကိုရောက်မယ်ပေါ့နော်နံပါတ်1ပေါ့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးပြောသွားတာပါအပြည့်အစုံကိုသတင်းတွေပြည်မှာနားဆင်ကြရပါမယ်ဒါပြင်နှစ်ကုန်ကနီးထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတချို့ပြန်ပို့ခံရတဲ့အကြောင်းနဲ့မြန်မာတခွင့်အစီအစဉ်ပြင်နှစ်တစ်ကူတေးလက်ဆောင်တဲ့ဘုတ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အခုလပိုင်းနေ့တွင်ရုရှားကုမ္ပဏီတင်မော်ရီဟာမြောက်ကိုရီးယားတင်မော်ရီစီလောင်စာဆီပါဝင်လောင်စာဆီကုန်ကျန်းကနေကုန်ကျော်ထုတ်လို့ရမှအသုံးပြုတဲ့ဓာတ်ပုံစံတွေကိုပင်လယ်ပြင်မှာ၃ချိန်ထက်မနည်းလွှဲပြောင်းပေးခဲ့တယ်လို့အနောက်ဥရောပကလူညွန့်ရေးဆိုင်ရာအစိုးရအရာရှိနှစ်ဦးကိုကိုးကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှဗီဒိုအာဏာကိုင်ထားသလိုကမ္ဘာမှာဒုတိယလောင်စာဆီတင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့ရုရှားအနေနဲ့အခုလိုလောင်စာဆီတွေလွှဲပြောင်းပေးရတာဟာကုလသမဂ္ဂရဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုဆုံးဖြတ်ချက်တွေကိုချိုးဖောက်ရာရောက်တယ်ဆိုပြီးအဲ့ဒီလုံခြုံရေးဆိုင်ရာအရာရှိတွေကပြောပါတယ်စက်တင်ဘာလအတွင်းမြောက်ကိုရီးယားတင်မော်ရီဟာရုရှားကနေမြောက်ကိုရီးယားကိုဥတီခုံပေါင်းနေခဲ့တယ်လို့ရိုက်တာသတင်းဌာနကပြောဆိုခဲ့ပြီးနောက်ပိုင်းမှာအော်တိုဘာလနဲ့နိုဝင်ဘာလအတွင်းရုရှားနဲ့မြောက်ကိုရီးယားတင်မော်ရီဟာပင်လယ်ပြင်မှာတရားမဝင်ပစ္စည်းလွှဲပြောင်းတဲ့သတင်းတွေထွက်ပေါ်လာတာပါအခုလိုသတင်းထုတ်ဖော်ပြောကြားလာသူတဦးကတော့အ ਨੇ ဆုံးအခုနောက်ဆုံးဒီပစ္စည်းလွှဲပြောင်းပေးမှုမှာရုရှားအစိုးရအနေနဲ့ပတ်သက်နေတဲ့အထောက်အထားမျိုးမတွေ့ရပေမဲ့ဒီရုရှားတင်မော်တွေဟာမြောက်ကိုရီးယားအတွက်လိုအပ်နေတဲ့အထောက်အကူပြုပစ္စည်းတွေကိုလွှဲပြောင်းပေးနေတာဖြစ်တယ်လို့ဆိုပါရယ်ပင်လယ်တင်မော်တွေဟာထောင်လန်းရေးနဲ့ဂျူရုကရရှိတဲ့ပုံတွေကိုကိုးကားပြီးတော့ရုရှားနဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆက်မှုကိုအခုလိုထုတ်ဖော်ပြောကြားလိုက်တာပါရုရှားရဲ့အရှိတ်အဆွန်ပစိဖိတ်တင်မော်တွေထဲမှာရုရှားကုမ္ပဏီတင်မော်တွေတွာလာနေတာကိုဂျူရုတပ်ပုံတွေထဲမှာတွေ့ရတာဖြစ်တယ်လို့ဆိုပေမဲ့ဒါရီဟာလျှို့ဝှက်ထိတ်တန့်အချက်လက်တွေဖြစ်တာကြောင့်အသေးစိတ်ကိုတော့သူတို့ကပြောကြားခြင်းမရှိပါဘူး
။ယင်းနိုင်ငံကိုင်ရိုမြို့တောင်ပိုင်းကခရစ်ယာန်ဘုရားကျောင်းနဲ့အနာကခရစ်ယာန်ရန်ပိုင်စတိုးဆိုင်တစ်ခုကိုသနတ်သမားတစ်ယောက်ကတောက်ချာနေကပြစ်ခတ်ခဲ့တဲ့အတွက်၁၁ယောက်ထပ်မံနေသိဆုံးသွားပါတယ်။အဲဒီနောက်လုံခြုံရေးတပ်ဖွဲ့ကြီးနဲ့သနတ်သမားအပြန်လည်ပြစ်ခတ်ခဲ့ကြပြီးတော့သနတ်သမားလည်းဒဏ်ရာရပြီးဖမ်းဆီးခံခဲ့ရတယ်လို့အီဂျာနာပိုင်းကပြောပါတယ်။သိဆုံးသွားတဲ့သူတွေရဲ့ရုပ်လောင်းတွေကိုတကြိုးရဲ့အခမ်းအနားကိုလာရောက်ကြတဲ့လူတွေအတော်များများကတော့ဝမ်းနည်းပူဆွေးဒေါသထွက်ခဲ့ကြပါတယ်။သနတ်သမားဟာခရီးအမိုင်စတိုးဆိုင်ကိုတနက်နဲ့အရင်ပြစ်ပြီးတော့အဲ့မှာလူနှစ်ယောက်သေဆုံးခဲ့ကြအောင်အဲ့နောက်တော့ကော့ပတစ်ခရီးအံဖျားချောင်းဝင်းအတွင်းကိုဝင်ပြီးပြစ်ခတ်ခဲ့တာကြောင့်နောက်ထပ်6ယောက်သေဆုံးခဲ့တယ်လို့အီဂျစ်အာနာပိုင်တွေကပြောပါတယ်မနေ့တောက်ကြနေ့ဒီဇင်ဘာ29ရက်နေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကတော့ပြောပါတယ်ဒါပေမဲ့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုအခုချိန်ထိတသက်အထောက်အထားနဲ့တော့ပြသနိုင်ခြင်းမရှိသေးပါဘူးဒီသနတ်သမားဟာပြီးခဲ့တဲ့ခရီးကတိုက်ခိုက်မှုတွေအများပြားလုပ်ခဲ့သူဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်ခင်ဗျာ
အခုသတင်းပတ်အစောပိုင်းတွင်ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့စူပါမားကတ်ကုန်တိုက်တစ်ခုအတွင်ဖောက်ခွဲခဲ့တဲ့ဘုံးဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islam အစိုးရအဖွဲ့ကပြောလိုက်ပါတယ် IS တွေနဲ့ဆက်ဆံနေတဲ့စစ်သည်ကြအဖွဲ့တီးအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့ AMAC သတင်းမှာဖော်ပြလိုက်တာပါဒါပေမဲ့လည်းသူတို့ရဲ့ဒီလက်ချက်ဖြစ်ကြောင်းခိုင်မာတဲ့အထောက်အထားမျိုးကိုတော့မတွေ့ရပါဘူးလွန်ခဲ့တဲ့ဗုဒ္ဓဟူးနေ့က Pirak Rasta ကုန်တိုက်အတွင်အင်းရီးပြပုံနဲ့တိုက်ခိုက်တာကြောင့်လူ73ဦးထက်မနည်းဒဏ်ရာရသွားပေမဲ့အသက်အန္တရာယ်ဖြစ်လောက်တဲ့ဒဏ်ရာတွေတော့မရခဲ့ကြပါဘူးလူသက်မှုကျွလို့မှုဆောင်ရွက်ခဲ့တာဖြစ်တယ်လို့ကနဦးပိုင်းမှာရုရှားအာဏာပိုင်တွေကပြောဆိုခဲ့ပေမဲ့လဲကြာသပတေးနေ့ကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီတိုက်ခိုက်မှုဟာ အကြမ်းဖက်ဝါရဆွဲတိုက်ခတ်မှုဖြစ်တယ်လို့ဆိုရတယ်။စီးရီးယားမှာတာဝန်ထမ်းဆောင်ခဲ့တဲ့ရုရှားတပ်ဖွဲ့ဝင်တွေကိုခရမလင်မှာဆုချီးမြှင့်ပေးတဲ့အခမ်းအနားတွင်ပူတင်ကအခုလိုပြောကြားသွားတာပါခင်ဗျာ
။ယူရိုနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတအိမ်ဘီတော်ကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ယူရိုနိုင်ငံတော်ဝန်စီးပွားရေးပြဿနာတွေကြောင့်လွန်ခဲ့တဲ့နှစ်ရက်အတွင်းမြို့ကြီးတချို့မှာဆန္ဒပြခဲ့ကြပြီးဆန္ဒပြသူ50ကျော်ကိုဖမ်းဆီးလိုက်တယ်လို့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်ကအီရန်ကိုအခုလိုပြစ်တင်ရှုတ်ချလိုက်တာပါ။အီရန်ဆိုရရဲ့အာဂရီလိုက်စားမှုတွေနဲ့နိုင်ငံပိုင်ဗန္နာတွေနဲ့ပြည်ပကအကြမ်းဖက်အဖွဲ့တွေကိုထောက်ပံ့ပြီးဖြုံးတီးနေတဲ့အပေါ်မှာစိတ်ပြက်လို့ငြင်းငြမ်းစွာဆန္ဒပြခဲ့ကြတဲ့အီရန်နိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်အပါအဝင်သူတို့ရဲ့အခွင့်အရေးတွေကိုအီရန်ဆိုရအနေနဲ့လေးစားလိုက်တာထင်ပြီးတော့ဒါကိုကမ္ဘာကြီးကလည်းစောင့်ကြည့်နေတယ်လို့အင်ဗီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒက်စ်ကတောက်ကြနေနောက်ပိုင်းကပြောကြားခဲ့ပါတယ်။ဒါပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအီရန်ခေါင်းဆောင်တွေဟာယဉ်ကျေးမှုတမိုင်းဆင်လာကြီးမားတဲ့ချမ်းသာတဲ့အီရန်နိုင်ငံကိုစီးပွားရေးအရချွတ်ချုံကြတဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်ဆောင်ခဲ့ပြီးနိုင်ငံအလုံးအနေနဲ့အီရန်ပြည်သူတွေနဲ့သူတို့ရဲ့အခြေခံအခွင့်အရေးအားရလိုက်စားမှုဆုံးသက်ဖို့တောင်းဆိုနေတာတွေကိုထောက်ခံဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒါပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးရိုက်စ်တီလာဆန်ကလည်းအီရန်ပြည်သူတွေကိုအပြည့်အဝထောက်ခံတယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အီရန်နိုင်ငံတဝန်းကအမျိုးတွေမှာရှိတဲ့အီရန်နိုင်ငံသားတွေဟာတိုင်းပြည်ရဲ့စီးပွားရေးအခြေအနေနဲ့အစိုးရရဲ့မူဝါဒကိုမကျေနပ်တဲ့အတွက်တောက်ချနေအစိုးရကအစိုးရဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ57 kHz 585 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေစနေနေ့ညဘက်သတင်းတွေကိုကြီးညာနေပါတယ်ခင်ဗျာဣသရေလသိမ့်ပိတ်ထားတဲ့ဂိုလန်ကုန်းပြင်မြင့်အနီးမှာဒီအစိုးရတပ်တွေဝိုင်းပတ်ခံထားရတဲ့စီးရီးယားလက်နက်ကိုင်အဖွဲ့ဝင်တွေနဲ့မိသားစုဝင်တွေဟာဒီကနေ့မှအဲ့ဒီဒေသကနေပြန်လည်ထွက်ခွာခဲ့ကြပါတယ်။စူပူထားကြွနေတဲ့ဒေသကိုရှင်းလင်းဖို့အခုလိုဆောင်ရွက်တာပါ။စီးရီးယားအစိုးရထိန်းချုပ်ထားတဲ့စီးရီးယားစစ်တပ်ပိုင်မီဒီယာကတိုက်ခိုက်ရေးသမား106ယောက်အပါအဝင်စုစုပေါင်း153ယောက်ဟာဒီကနေ့မှဘိတ်ဂျင်ကနေစီးရီးယားတောင်ပိုင်းပြည်နယ်ဖြစ်တဲ့ဒါရာကိုထွက်ခွာလာခဲ့ကြတယ်လို့ဆိုပါတယ်။အဲခိုင်ရာနဲ့ဆက်ဆက်နေတဲ့ Love and Data လွတ်မြောက်ရေးကော်မတီပိုင်းအဘသတင်းဌာနကအဲဒီတိုက်ခိုက်ရေးသမားတွေနဲ့မိသားစုဝင်တွေကိုတဘုံနေထိန်းချုပ်ထားတဲ့ဒါရာပြည်နယ်တွေကဒေသတချို့ကိုဘတ်စကား6စီးနဲ့ခေါ်ဆောင်သွားခဲ့တယ်လို့ပြောပါရယ်။တောက်ကြနေတုန်းကတော့စီးရီးယားနိုင်ငံပိုင်သတင်းဌာနဇာနာကအဲခိုင်ရာနဲ့ဆက်ဆက်နေတဲ့စစ်သွေးကြွ300000လောက်နဲ့မိသားစုဝင်တွေကိုဒါရာနဲ့အနောက်မြောက်ပြည်နယ်အစ်တလီကိုပို့ဆောင်သွားမယ်လို့ပြောထားပါရယ်။ကိုလန်ကုန်းမြင့်မြင့်အနီးကဘိတ်ဂျင်မြို့မှာအစိုးရအုပ်ချုပ်ရေးပြန်စားထိုးနိုင်မှုအတွက်အစိုးရကအခုလိုရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်
။ယမန်နိုင်ငံမှာဖြစ်နေတဲ့လူမှုဘေးဒုက္ခကြီးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအကူအညီပေးအေဂျင်စီတွေကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကမ္ဘာ့ချမ်းမာရေးစားနပ်ရေးခါနဲ့ကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့တွေပူးတွဲပြီးတော့ယမန်နိုင်ငံကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့ပြည်ပခါတွေအဆုံးသတ်ဖို့တောင်းဆိုတဲ့ကြေညာချက်ထဲမှာအခုဆိုရင်ယေမန်နိုင်ငံမှာစစ်ပွဲဖြစ်ပွားနေတာရပ်ပေါင်း1000ကျော်သွားခဲ့ပြီဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ယေမန်နိုင်ငံကပြည်ပခါတွေဟာကဘာပေါ်ကအဆိုးအဝါဆုံးလူမှုကပ်ဘေးဒုက္ခကြီးကိုဖြစ်ပေါ်စေခဲ့တယ်လို့အဲ့ဒီဖွဲ့တွေကပြောပါတယ်ယေမန်နိုင်ငံလူဦးရေ85ရာခိုင်နှုန်းဟာလူသားချင်းစာနာတဲ့အကူအညီတွေကိုလိုအပ်နေပြီးတော့အဲ့ဒီအကူအညီတွေမရဘဲနဲ့တော့ဒီထဲမှာရှိတဲ့ကလေးငယ် 17.3 သန်းအနေနဲ့ရှင်သန်နိုင်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ယမန်နိုင်ငံသားအနည်းဆုံး60ရာခိုင်နှုန်းလောက်ဟာလဲစားနပ်ရိက္ခာလုံလောက်မှုမရှိဘဲ16တန်းလောက်ကတော့တန်ရှင်းတဲ့ရေနဲ့မိလာစနစ်ကိုမရရှိဘဲဖြစ်နေပြီးနောက်ထပ်လူအများပြားလဲအခြေခံကျန်းမာရေးဆောင်ရှောက်မှုမရှိဘဲဖြစ်နေတယ်လို့ဆိုပါတယ်ယမန်နိုင်ငံမှာနိုင်ငံတကာကထောက်ခံထားတဲ့သမ္မတမန်ဆူအာဟာဒီကိုထောက်ခံသူတွေနဲ့ဟူသီတပုံတွေကြား2015ခုနှစ်ကလေးကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့နိုင်ငံတွင်းမှာမတည်မငြိမ်ဖြစ်နေကြတာဖြစ်ပါတယ်ခင်ဗျာ
လိုင်ဘီးရီးယားသမ္မတဖြစ်ရွေးချယ်ခံရတဲ့ George Weah ကိုတွေ့မြင်ရမှုသူ့ကိုထောက်ခံသူထောင်နဲ့ချီအား Monrovia မြို့ကပါတီဌာနချုပ်အပြင်ဘက်မှာတောက်ကြာနေကဆောင်ဆိုင်နေခဲ့ကြပါတယ်။မြို့သားရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ Jerome Kokoya က George Weah အနိုင်ရလိုက်တယ်လို့ကြေညာလိုက်ချိန်မှာတော့သူ့ကိုထောက်ခံသူတွေကကြွေးကြော်အဟိတ်ခဲ့ကြပါတယ်။အဲလိုကြေညာပြီးတဲ့နောက်မှာ Mr. Weah အနေနဲ့မိန့်ခွန်းပြောကြားဖို့ရှိပေမဲ့လည်းစစ်ပစ္စည်းဆိုင်ရာချုပ်ရင်းမှုကြောင့်နောက်တစ်နေ့ကိုရွှေ့ဆန်လိုက်ပါတယ်။နှစ်ပေါင်း90ကျော်အတွင်းဒီမိုကရေစီနိုင်ငံအဖြစ်ကူးပြောင်းဖို့ပထမဆုံးအကြိမ်အနေနဲ့အခုလိုဆောင်ရွက်နိုင်ခဲ့တာကြောင့်တောက်ကြနေရုံကအမေရိကန်သမ္မတအင်ဗီရောကလည်းဂုဏ်ယူကြောင်းပြောဆိုခဲ့ပါတယ်။ဒါ့အပြင်လည်းရေးရံနေတဲ့နိုင်ငံစီးပွားရေးအောက်မှာ သူ့ပေါ်မျှော်လင့်တကြီးနဲ့ထောက်ခံခဲ့တဲ့လူလူအချို့အတွက်ဘာတွေလှုပ်ဆောင်ပေးနိုင်မလဲဆိုတဲ့စိန်ခေါ်မှုတွေကိုတော့ George Way အနေနဲ့ရင်ဆိုင်ရမှာပါခင်ဗျာ
။ Peru သမရဟောင်း Alberto Fujimori ရဲ့ကျမ်းမာရေးအခြေအနေဟာအပြည့်အဝပြန်မကောင်းသေးတာကြောင့်သူ့အနေနဲ့ဆေးရုံမှာဆက်ပြီးနေရောနေရာအောင်မှာဖြစ်တယ်လို့သူ့ကိုကူးစက်ပေးနေတဲ့ဆရာဝန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။သူက Mr. Fujimori တက်ရောက်ကူးစက်နေတဲ့ Peru နိုင်ငံ Lima မြို့ဆေးရုံအပြင်ဘက်မှာကိုလိုပြောကြခဲ့တာဖြစ်ပါတယ်စောပိုင်းတုန်းကတော့ Mr. Fujimori ကိုလူသားချင်းစာနာမှုအပေါ်မှာအခြေခံပြီးတော့အကျဉ်းထောင်ကနေလွတ်ပေးလိုက်တဲ့အပေါ်အမျိုးသမီးတစုကအဲဒီဆေးရုံပြင်ပမှာဆန္ဒပြဖို့လာရောက်စုဝေးခဲ့ကြပါတယ်ပီရူသမ္မတ Pedro Pablo Kuczynski ကလည်းအသက်89နှစ်ရှိဖြစ်တဲ့သမ္မတဟောင်း Fujimori ကိုအကျဉ်းထောင်ကနေလွတ်ပေးဖို့ဆုံးဖြတ်ခဲ့တာကြောင့်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ် Mr. Fujimori ဟာ Shine ပတ်သဘုံတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေသေဆုံးမှု25မှုအတွက်သူ့ကိုထောင်ဒဏ်25နှစ်ချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
နယူးယောက်မြို့ Bronx အရက်မှာနေထိုင်သူတွေစုပေါင်းပြီးတော့မီးလောင်ကွယ်လွန်ခဲ့ကြသူတွေအတွက်မီးထွန်းစုတောင်းပွဲတောက်ကြနေညကကျင်းပခဲ့ပါတယ်ကြာသပြီးနေ့ရုံးကလူနေအဆောက်အုံအပတ်မှန်တစ်ခုမီးလောင်ကျွမ်းတာကြောင့်ကလေးငယ်၄ဦးအပါအဝင်လူပေါင်း12ဦးသေဆုံးခဲ့ပြီး5ဦးလောက်ဒဏ်ရာရခဲ့ပါတယ်အသက်3နှစ်အရွယ်ကလေးငယ်တဦးကမိဘနဲ့ဆော့ကစားရာကနေမိစတင်ခဲ့တာလို့နယူးယောက်မိသက်ကော်မရှင်နာမင်းကြီးဒန်နီယယ်နီဂရိုကတောက်ကြနေမှာပြောရတယ်1990ကနေဆိုရင်အစိုးရဆုံးဖြစ်တဲ့ဒီမီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသူတွေကိုမိခင်ဖြစ်သူကအဲဒါသားဖြစ်သူအဲ့ဒီကလေးငယ်ဟာမိဘနဲ့ဆော့ကစားတဲ့အမှုချင်းရှိသည်ဖြစ်တယ်လို့ပြောကြပါတယ်ကြာသပြီးနေ့ည9နာရီကျော်လောက်မှာမိကိုနဲ့မီးလောင်နေတဲ့အခန်းကနေအဲ့ဒီကလေးငယ်ဟာအော်ဟစ်ထွက်ပြေးလာခဲ့တယ်လို့မိသက်ကော်မရှင်နာမင်းဂျီနီဂရိုကပြောပါတယ်ကလေးအမေဟာတကားကိုဖွင့်ထားခဲ့ပြီးအပြင်ကိုသွားနေတဲ့အချိန်မှာအခုလိုမီးလောင်ခဲ့တာဖြစ်ကြောင်းမီးလောင်ခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခံမဲ့အစီအစဉ်တွေ2018ခုနှစ်နိစံပိုင်းမှာပဲစတင်တော့မှာဖြစ်ပါတယ်ပထမဆုံးပြန်ပို့မဲ့အတုတ်ထဲမှာတော့ဟိန္ဒူဒုက္ခသည်400ကျော်ပြန်ပါလာနိုင်ခြင်းရှိပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတော့ဒီသူတို့အတွက်လုံခြုံရေးနဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးမှပြန်လာနိုင်မယ်လို့ပြောပါတယ်နောက်ဆုံးအခြေအနေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေအရရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့မွတ်စလင်ဒုက္ခသည်တွေကိုအခုလာမဲ့2018ခုနှစ်ဇန်နဝါရီလ23ရက်နေ့ကနေစလို့ပြန်ပြီးလက်ခံနိုင်မှုနှစ်နိုင်ငံစီစဉ်နေကြပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေမိသားစုစည်းရင်းတွေကိုပြုစုထားပြီးအဲ့ဒီအထက်ကမှနေရက်ပြန်မဲ့ဒုက္ခသည်တသိန်းရဲ့စည်းရင်းကိုပထမဦးဆုံးအတုပ်အနေနဲ့မြန်မာအစိုးရဘက်ကိုပေးအပ်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်မြန်မာအစိုးရဘက်ကတော့ဇန်နဝါရီလနောက်ဆုံးပတ်မှာပြန်လာမဲ့ဒုက္ခသည်တွေကိုပြန်လည်စီစဉ်လက်ခံနိုင်ရေးအစဉ်သင့်ဖြစ်အောင်ပြင်ဆင်နေကြပါတယ်လို့ဒုက္ခသည်တွေပြန်လည်နေရာချထားရေးအဓိကဦးဆောင်စီစဉ်သူတဦးဖြစ်တဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UNHRD ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
။နိုင်ငံသဘောတူစာချုပ်ရဆိုရင်တော့ကျွန်တော်ကပြန်လက်ခံဖို့ဆိုရင်ဒီဘက်ကပုံစံနေပြီးတယ်ကိုဘက်ကပုံစံနေပြန်ဖြည့်ပြီးတော့စီစစ်တယ်စီစစ်ပြီးတော့မှလက်ခံနိုင်ပါတယ်ဆိုစာရဲပြန်ပို့ပြီးမှဒီဘက်ကိုလူပို့မှာလေအဲ့တော့ပြင်ဆင်ထားတဲ့ချိန်ကတော့အခုက January 23လည်းမရောက်သေးဘူးလေကျွန်တော်3ဘတ်လောက်ချိန်ရတယ်အဲ့ဒီတော့တင်မှာတော့ဒီပြင်ဆင်ရေးဟိုလက်ခံကြိုဆိုရေးစခန်းနှစ်ခုလုံးကလက်ခံကြိုဆိုလို့ရတဲ့အချိန်မျိုးရောက်မယ်ပေါ့နော်နံပါတ်1ပေါ့နံပါတ်2ကတော့အဲ့ဒီကနေပြီးတော့ဒီဝင်လာလို့ရှိရင်ဒီစားတော့ကိစ္စတို့ကုညီထောက်ပါမယ်ဟူမင်ဂျင်းအစစ်စစ်နဲ့ပတ်သက်လို့ ready ဖြစ်တယ်။နောက်တတိယချက်ကတော့နေရာချထားကြီးပေါ့။နေရာချထားကြီးနဲ့ပတ်သက်လို့ရှိရင်တော့အိမ်နေကပြန်လာမဲ့လူတွေအတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ကနေရာတွေပေါ့နေရာတွေဆိုတာငွေကုန်ရတဲ့အနည်းဆုံးနေရာမှာသူတို့ကိုအဲ့မှာယာယီဆောက်ပဲယာယီဆောက်ဆောက်ပြီးတော့အဲ့မှာနေပြီးတော့ခုန catch for what ကျွန်တော်တို့ပြောသလိုပေါ့သူတို့လည်းလောကပြန်ပြီးမဲ့ပတ်စံနေတဲ့ရမယ်အိမ်လည်းပြန်ဆောက်မယ်ပြီးရင်တက်နေလိုက်မယ်အဲ့ဒီပုံစံမျိုးပေါ့အဲ့တော့ဒီမိုးနဲ့လီနဲ့ဆိုတော့ဒါတော်တော်လေးတော့ဟိုကျိုးစားမှန်းသားတော့ဆောင်ရရမယ်ကျွန်တော်တို့ဘက်ကလည်းအများကြီးတက်နိုင်ဆုံးကူညီမယ်သူတို့ဘက်ကလည်းပူးပေါင်းပါဝင်ရမယ်အဲ့ဒီပုံစံမျိုးပေါ့
ဘင်္ဂလားဒေ့ရှ်ဘက်ကနေပထမဦးဆုံးအတုပ်အဖြစ်ပြန်လာကြမဲ့ဒုက္ခသည်တွေထဲမှာတော့ဟိန္ဒူဘာသာဝင်400ကျော်အတွက်သူတို့ကိုပြန်လည်စီစစ်လက်ခံနိုင်မှုကိုယ်ရေးအချက်အလက်တွေဖြည့်ဖို့ပုံစံတွေပေးပို့ထားပြီးဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ပထမဟိန္ဒူဟို400ကျော်ဝင်ပြန်ဝင်လာမယ်ဆိုတဲ့အတွက်ကြောင့်ဒီလိုမျိုးသူတို့ကအစဉ်နှင်းဖြစ်နေတယ်သူတို့ကတော့ပြန်ပို့လို့ရတယ်ဆိုလို့ပုံစံပေးထားပို့ဖို့လို့ဆို96ပေးစပေးထားအဲ့ဒီတက်ကိုစာရည်ဒီအဲ့ကြောင်တော့မှဟိုစီစစ်ပြီးတော့ပြန်လက်ခံမှလုပ်မှလေ
ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကတော့ရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေအနက်ပထမဦးဆုံးအထုပ်အနေနဲ့ဟိန္ဒူဒုက္ခသည်450ပြန်ပြီးတော့မြန်မာဘက်ကခေါ်ယူမယ်ဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အနာပိုင်းတွေဘက်ကဘာမှမသိရှိရသေးဘူးလို့ VOA ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုမနေ့တောက်ကြနေ့ကပြောဆိုထားပါတယ်တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကအခြေအနေတွေဟာလုံခြုံမှုတည်ငြိမ်မှုအတွက်စိုးရိမ်စရာအခြေအနေတွေရှိနေသေးတာကြောင့်ဒုက္ခသည်တွေမြန်မာပြည်ဘက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးနဲ့ဒေသတွင်းရေရှည်နေထိုင်ရေးတွေအတွက်ကိုဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကြီးအကဲတွေဘက်ကစိုးရိမ်နေကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာမွတ်စလင်ဒုက္ခသည်ကိုအီဆလန်ကတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့ဆိုရင်မြန်မာအစိုးရဘက်ကနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နဲ့ကုလသမဂ္ဂဘက်ကလုံခြုံရေးအစီအမံဤအပြည့်အဝတာဝန်ယူပေးဖို့တောင်းဆိုပါတယ်လို့အခုလိုပြောပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့နှစ်ဖက်သဘောတူတာတွေဟာကိုကျွန်တော်ကကြိုဆိုတယ်ဒါပေမဲ့ကျွန်တော်ကနိုင်ငံသားအခွင့်အရေးအပြည့်အဝမရမရှိကျွန်တော်ကပြန်ပစ်စိတ်ဆိုတာလုံးဝမရှိပါဘူးခင်ဗျာကျွန်တော်ဒုက္ခစရာအလုံးရဲ့တောင်းဆိုချက်အဓိကတောင်းဆိုချက်စီရိုင်းကအမေနဲ့ကျွန်တော်ကနိုင်ငံသားအပြည့်အဝပြုတ်ပေးပါနောက်ပြီးတော့ကျွန်တော်ရဲ့မူလနေရာကိုမိမိရဲ့နေရက်တည်းစအဲကျေးရွာကိုပြန်လည်နေတိုင်းခွင့်မိမိရဲ့ဥစ္စာပိုင်ဆိုင်ခွင့်ကိုပြန်လည်ရရှိခွင့်နဲ့ကျွန်တော်အထက်ကုလသမဂ္ဂလွန်ချိုရေးစောင့်တက်ဒေသခံကိုကျွန်တော်ကအထူးကြောင်းဆိုတာပါခင်ဗျပထမဆုံးအနေနဲ့စစ်တွေ IDB စခန်းမှာဒုက္ခသည်စခန်းမှာအသိ4,000-5,000ကျော်အခုအဲနေတဲ့လူတွေကိုပထမဆုံးအနေနဲ့လုပ်ပေးနိုင်မယ်ဆိုရင်ကျွန်တော်ရယုံကြည်စိတ်ချစွာနဲ့ကျွန်တော်ပြန်သွားဖို့အသင့်သင့်ပါပဲလို့ကျွန်တော်ရဲ့ဒုက္ခသည်အလုံးရဲ့သူကကျွန်တော်ကိုဆလာရဲ့တောင်းဆိုချက်ပါ
အခုဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်တလျှောက်မှာရှိတဲ့ရခိုင်ပြည်နယ်ဘက်ကထွက်ပြေးလာတဲ့ဒုက္ခသည်စခန်းတွေကရိုဟင်ညာမွတ်စလင်ဒုက္ခသည်တွေရဲ့မိသားစုဥယေစရေးမူရင်းနေရာလိပ်စာစတဲ့ကိုယ်ရေးအချက်အလက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့ပူးပေါင်းပြီးတော့စရေးတွေကောက်ခံနေပါတယ်လို့ရိုဟင်ညာဒုက္ခသည်စခန်းတွေဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်
မဆမဆူစီတင်ပြခဲ့တာပါရှင်အခုတော့နှစ်ကုန်ကနီးထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတချို့ပြန်ပို့ခံရတဲ့အကြောင်းကိုတင်ပြပေးပါမယ်ထိုင်းနိုင်ငံမှာအလုပ်ရမယ်ဆိုပြီးပွဲစားတွေကနေတဆင်းထိုင်းနိုင်ငံတဲကိုအလုပ်လုပ်ခွင့်ဗီဇာမပါတဲ့နိုင်ငံကူးလက်မှတ်တွေနဲ့ရောက်လာကြတဲ့မြန်မာအလုပ်သမား18ဦးကိုမြန်မာတန်ရုံးရဲ့အကူအညီနဲ့မြန်မာနိုင်ငံဘက်ခြမ်းကိုပြီးခဲ့တဲ့ရက်ပိုင်းတွေကပြန်ပြီးပို့ပေးခဲ့ရတယ်လို့အလုပ်သမားရေးကူညီပေးသူတွေကပြောပါတယ်ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မှအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံထဲမှာအလုပ်ရမယ်ဆိုပြီးရာခနဲလောက်ရှိတဲ့လူသမားတွေကိုပွဲကားတချို့ကအခကျင်းငွေကျပ်ငွေ9သိန်းကနေ10သိန်းတဲ့မနဲ့တောင်းယူခဲ့တာပါပထုံထာနီမှာရှိတဲ့ရင်းကြီးစက်ရုံမှာအလုပ်ရမယ်ဆိုပြီးထိုင်းနိုင်ငံထဲကိုနိုင်ငံကူးလက်မှတ်သာပါပြီးအလုပ်လုပ်ခွင့်ဗီဇာတွေမပါဘဲထိုင်းနိုင်ငံတွင်းကိုခေါ်သွင်းလာခဲ့တာပါဒီထက်ကအလုပ်သမားတချို့ဟာပထုံထာနီနဲ့နကွန်ပထွန်စတဲ့နေရာတွေစီကိုရောက်သွားခဲ့ပြီးအလုံမရပဲဒုက္ခရောက်နေတဲ့အတွက်မြန်မာတန်ရုံးကိုဆက်သွယ်ပြီးအကူအညီတောင်းခံရာကနေသူတို့ကိုထိုင်းရနာပိုင်ရဲ့အကူအညီနဲ့တွားခေါ်ခဲ့ပြီးနေရက်ပြန်ဖို့စီစဉ်ပေးခဲ့ရကြောင်းမြန်မာတန်ရုံးနဲ့အတူအလုံသမားရေးဆောင်ရွက်နေတဲ့ဦးဆိုင်အေးကပြောပါတယ
်တန်ရုံးကမရရနေတာဆိုရင်10ရောက်အလုံး6ရောက်ပေါ့အဲနကွန်ပထွန်မှာ10ရောက်နောက်ပြီးတော့ဘာဘူးဆောင်မှာ9ရောက်အလုံး6ရောက်သူတို့ကဒီထိုင်းနိုင်ငံရောက်လာပြီးတော့ကတော့လည်းဒီကောင်ပါတာအဲတော့တရားကိုမြန်မာဝင်တဲ့ဆို9သိန်း8သိန်းကျဲပြီးပထုံထားဒီဘက်ကနေပြီးတော့သွားခေါ်လာသွားခေါ်လာပြီးတော့အခုကျွန်တော်အတန်ယုံကိုအပေးတယ်အတန်ယုံကနေပြီးတော့တခါဖိုင်ဆာတာနေလောက်ပြလိုက်တယ်သူတို့လောက်လာတာ passport ကြီးလောက်လာတယ်ဒါပေမဲ့ visa မရှိအဲဒါကိုရောက်လာတာဒီပြောပြချက်ကတော့အယောက်တရာကျော်လောက်တော့ရှိတယ်ဒါပေမဲ့ပွဲစား500လောက်ကတော့ပေါင်းပြီးတော့လောက်ကြရလို့ကျွန်တော်ထင်တာပဲ
လက်ရှိမှာတော့ရက်ပိုင်းအတွင်းတရားဝင်အထောက်အထားမပြည့်စုံပဲထိုင်းနိုင်ငံတွင်းကိုဝင်ရောက်လာခဲ့သူ18ဦးခန့်ကိုမြန်မာတန်ရုံးကဆောက်ရွက်ဆက်တမ်းတွေလုပ်ပေးပြီးနေရက်ပြန်ဖို့အတွက်အကူအညီပေးခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာဒီဇင်ဘာလအကုန်မှာနိုင်ငံသားအလုပ်သမားများရဲ့အလုပ်တာဝန်စီမံခန့်ခွဲရေးဥပဒေ2563ပြဋ္ဌာန်းချက်အရစိုက်ငံ့ထားတဲ့ပြစ်ဒဏ်ကာလက ုံဆုံးသွားပြီဖြစ်တဲ့အတွက်ထိုင်းအစိုးရနဲ့အာဏာပိုင်တွေကတော့ဥပဒေအရစတင်ဖမ်းဆီးရေးယူတော့မှာဖြစ်ပါတယ်ဒီအတွက်အခုလိုမျိုးတရားမဝင်နီးလန်းနေနဲ့ဝင်ရောက်လာသူတွေကိုအလုရှင်တွေကလည်းအလုပေးဖို့အတွက်ကထိုင်းအစိုးရရဲ့2018ခုနှစ်ဥပဒေပြဋ္ဌာန်းချက်တွေကြောင့်အခက်အခဲတွေရှိနေတာပါလက်ရှိကာလမှာတော့ထိုင်းအစိုးရအနေနဲ့အလုသမားတွေအတွက်အထောက်အထားလုပ်လို့ရအောင်အဲ့ဒီထဲကဥပဒေ၄ခုကို6လအထိဆိုင်းငံ့ပေးထားခြင်းဖြစ်ပါတယ်။လက်ရှိမှာဆိုင်းငံ့ထားတဲ့အဲ့ဥပဒေပုံမှတ်တွေထဲမှာတရားမဝင်အလုသမားများပေါ်အရေးယူခြင်းဆိုင်ရာပုံမှတ်131ခွင့်ပြုချက်မရှိဘဲလုပ်ငန်းတွေမှာအလုသမားတွေကိုခိုင်းစေတဲ့အလုရှင်များပေါ်အရေးယူခြင်းဆိုင်ရာပုံမှတ်132အထောက်အထားမရှိတဲ့သူတွေကိုလက်ခံထားခြင်းဆိုင်ရာဥပဒေပုံမှတ် 111နဲ့ဌာနဆိုင်ရာကိုစာနဲ့အကြောင်းကြားခြင်းမရှိဘဲလုပ်ငန်းလုပ်ကံခြင်းဆိုင်ရာဥပဒေပုံမှတ် 119လို့ပါဝင်ပါတယ်ဒီဥပဒေ၄ခုကိုစစ်ကောင်စီအစိုးရကလုပ်ပိုင်ခွင့်ပုံမှတ်44နဲ့ဆိုင်းငံ့ပေးကြတာဖြစ်ပြီးဆိုင်းငံ့ကာလမှာ2018ခုနှစ်ဇွန်လ23ရက်နေ့ကနေ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ထိ6လတာခွင့်ပြုခဲ့ပြီးဖြစ်တာကြောင့်မကြာခင်119ပြီးချိန်မှာအဖမ်းဆီးတွေစတင်တော့မှာဖြစ်ပါတယ်ဒီအတွက်ထိုင်းအစိုးရကခွင့်ပြုထားပြီးသားအလုပ်သမားတွေကသာအထောက်အထားတွေဆက်ပြီးပြုလုပ်နိုင်မှာဖြစ်ပါတယ်။မြန်မာချစ်ပြောင်းလူသမားတွေအနေနဲ့အထောက်အထားတွေအပြည့်စုံလုပ်ကြဖို့အတွက်အလုပ်သမားရဲ့ဆောင်ရွက်နေသူတွေနဲ့မြန်မာတန်ယုံကတော့နှိုးဆော်မှုတွေလုပ်နေကြပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါ။အခုတော့မြန်မာတခွင်အစည်းအဝေးလှည့်ဖြစ်ပါတယ်။နှစ်တစ်နှစ်ကူးပြောင်းတော့မယ်ဆိုရင်စိတ်သစ်လူသစ်နဲ့နှစ်သစ်မှာဘလို့စူးစမ်းအကောင့်ထဲပေါ်သွားမလဲဆိုရဲရည်ရွယ်ချက်ပန်းနိုင်တစ်ခုချက်တမဖို့လူတိုင်းအတွက်အရေးကြီးပါတယ်။အိမ်ောင်တွေကလည်းအိမ်ောင်တွေအလျောက်သူပြစ်မိအောင်လှုပ်ဆောင်ရမယ့်ရီမန်းချက်တွေရှိသလိုចောင်းသားကလည်းចောင်းသားလျောက်အနေနဲ့ရီမန်းချက်ပြီးတော့နိုင်ငံကိုအုပ်ချုပ်သူတွေအနေနဲ့ကလည်းနိုင်ငံတစ်ခုအနေနဲ့ပြစ်မိအောင်အကောင့်ထဲပေါ်လှုပ်ဆောင်ရမယ့်ရီမန်းချက်စတဲ့ပန်းနိုင်တွေစဉ်းစားထားဖို့လိုပါတယ် VOA သောရရှင်တွေအနေနဲ့ရောနှစ်သစ်အတွက်သူတို့ကိုယ်ပိုင်ရီမန်းချက်တွေဘလို့ထားရှိထားတယ်လဲဆိုတာကိုမြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကစူးစီးတင်ပြပေးထားပါတယ်ရှင်
ကြတဲ့ကာလမှာတော့2019ခုနှစ်နှစ်ဟောင်းကုန်ဆုံးပြီး2018နှစ်တက်ကိုရောက်ရှိလာတော့မှာပဲဖြစ်ပါတယ်။နှစ်တစ်နှစ်ကုန်ဆုံးချိန်ဖြစ်တဲ့ဒီဇင်ဘာလ31ရက်နေ့ညမှာတော့နှစ်တက်ကိုကြိုဆိုတဲ့အနေနဲ့ကမ္ဘာတဝက်မှာပျော်ဝဲရှင်ပွဲတွေကိုကျင်းပပြုလုပ်ကြပါတယ်။အဲဒီထဲမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပြီးပြောင်းလဲလာတဲ့ခေတ်နဲ့အညီပျော်ဝဲရှင်ပွဲတွေ၊ရှိုးပွဲတွေ၊ကောင့်တောင်းပွဲတွေကိုလည်းမြို့ကြီးတွေမှာကျင်းပပြုလုပ်လာကြပါတယ်။ဒါအပြင်မိသားစုတွေအမျိုးတွေစုပေါင်းပြီးပါတီပွဲပြုလုပ်တာရုံးတွင်မှာပျော်ပွဲရှင်ပွဲပါတီပွဲပြုလုပ်တာတွေကိုလည်းပြုလုပ်လာကြပါတယ်။လူတွေဟာလည်းနှစ်သစ်မှာစိတ်သစ်ကိုသစ်နဲ့နေထိုင်ကြဖို့ဆုံးဖြတ်တတ်ကြပြီးနှစ်ဟောင်းမှာလုပ်ခဲ့တဲ့အမာတွေကိုနှစ်သစ်မှာမလုပ်မိစေဖို့ဆုံးဖြတ်ချက်ချတာတွေအလုတ်သစ်လုပ်ဖို့ဆုံးဖြတ်တာတွေကိုလည်းပြုလုပ်နေရှိကြပါတယ်။ရန်ကုန်မြို့ကမတ်ဤဖြိုးမောင်ကတော့နှစ်သစ်ကူကိုဘလို့ဖြတ်တန်းပြီးဘလို့တွေလှုပ်ဆောင်သွားမလဲဆိုတာကိုတော့အခုလိုပြောပါတယ်။
2018ကိုပျော်ပျော်ရွှင်ရွှင်လေးနဲ့ဖြတ်တမ်းမယ်ပြင်ထပ်ပို့ပြီးတော့ပို့ကြိုးစားမယ်ပေါ့နော်အလုပ်တွေလည်းပို့ကြိုးစားမယ်တနင်္သာရီလည်းပို့တတ်မယ်2018ကိုပျော်ရွှင်စွာနဲ့ဖြတ်တမ်းမယ်လို့အဆုံးရထားပါတယ
်အခုချိန်မှာဆယ်တန်းတက်နေတဲ့မဝင်းပမျိုးကတော့သူ့အတွက်နှစ်သစ်ကူကာလတွေကကံကောင်းတက်တာကြောင့်နှစ်သစ်ကူရောက်တိုင်းပြောရတယ်လို့ဆိုပါတယ
်ကံကောင်းပါရဲ့ပူကြီးရတယ်ရဟမထင်မတဲ့သူကဖုန်းဆက်တာအကိုကြီးပါရဲ့လက်ဆောင်လို့ပြလဲလူချင်းနိုင်ပါရောရရပေါ့မထင်မပဲနဲ့လေအဲ့ဒါဒီခါကြီးကျလူချင်းနိုင်ရှိမဲ့အိမ်ရမဝယ်ပေးဘူးအိမ်ကြီးပြောလိုက်ရင်ဝယ်ပေးရပါအဲ့လိုရှိရ
အခုကုံဆုံးတော့မဲ့2019ခုနှစ်တမြတာကာလမှာတော့ကံကောင်းခဲ့တဲ့သူတွေလည်းရှိသလိုကံဆိုးခဲ့တယ်လို့ကိုကိုယူဆခဲ့ကြသူတွေလည်းရှိနေပါတယ်2019မှာကံမကောင်းခဲ့ဘူးလို့ထင်တဲ့မဆန်းစဉ်ကတော့လာမယ့်နှစ်တည်းမှာစိတ်တည်းလူတည်းနဲ့အကောင်းဆုံးဖြတ်တန်းသွားမယ်လို့လည်းအခုလိုပြောပါသေးတယ်
။ဒီပြောရှင်းအောင်လုပ်ရမှာပေါ့2019နှစ်ကစိတ်ရင်းဆိုင်များ2018မှာကျတော့စိတ်တည်းလူတည်းအကုန်အသေးသေးလေးနဲ့ဖြတ်တန်းမယ်လို့စိတ်ကူးရအောင်
။ရန်ကုန်မြို့ကမဆန်ကြီးကတော့နှစ်တည်းမှာဘလို့ဖြတ်တန်းနေထိုင်တင်တယ်လဲဆိုတဲ့သူမရဲ့အတွေ့အကြုံကိုအခုလိုဝေမျှထားပါတယ
်။ဒါကဘာလုံးကတော့ဒါဟိုနှစ်တကူတဲ့နေပေါ့နော်မြန်မာနေနဲ့မဟုတ်ပါမယ်လေတကဘာလုံးအတွက်နှစ်တကူတဲ့နေဆိုတော့မြန်မာနှစ်တကူလည်းနှစ်တကူပေါ့ဒီဟိုအင်္ဂလိပ်နှစ်တကူကြလဲနှစ်ကူတဲ့နေပဲပေါ့နော်ပသက်ကြီးတော့မခွဲထားပါဘူးရှင်ဟိုနှစ်တကူဆိုတော့နှစ်တိုင်းလူတိုင်းလူတိုင်းပြောကြတာပေါ့နော်အဲပြောရလေးလဲအဲပြောပြီးတော့အရင်နှစ်ဟောင်းမှာကိုပါရီလောက်ခဲ့လဲဝေဖန်စမ်းစစ်ပေါ့နော်စမ်းစစ်ပြီးတော့နှစ်တင်မှာကိုပါရီတိုးတက်အောင်လုပ်ရမလဲကိုရဲ့ရည်မှန်းချက်တွေဘယ်လိုတိုးတက်အောင်ထားရမလဲအဲ့လိုမျိုးထားပြီးတော့လုပ်ပြနေတဲ့ထင်ပါတယ်ရှင်
ဒီတကူကလာမှာတော့လူငယ်တွေအနေနဲ့ပျော်ပါလို့မိခရံဖြစ်ပွားတာတွေစိတ်ယုံစိတ်ခံရောက်တာတွေနဲ့ဂျုံရောက်ခံရောက်တဲ့ကိစ္စတွေလည်းဖြစ်ပွားတကြပါလေ။ဒါကြောင့်ရန်ကုန်မြို့ကကိုဟင်းရာရဲကတော့လူငယ်တွေအနေနဲ့နှစ်တကူကလာကိုပ လိုကြော်ဖြတ်တင်တယ်လဲဆိုတာကိုတော့အခုလိုအကြံပြုထားပါတယ
် Happy New Year ဆိုရကောင်းတာပေါ့နော် Happy ဆိုရပေါ့ဒါမဲ့ကိုပေါ့ရွေးချယ်ရမှာပေါ့နော်ဟိုလူငယ်ဆိုတော့ပျော်ချင်ပါချင်တာပဲဒါမဲ့ကိုပျော်ချင်ပါချင်တဲ့ဟာကိုစိတ်လေးနဲ့ပြန်ထိန်ပေါ့အဓိကကိုစိတ်ကိုကိုထိန်နိုင်ဖို့ပဲရေးချယ်ပေါ့ဟို Happy New Year ဆိုတာကောင်းတာကြီးဖြစ်ဖို့အတွက်ကိုပျော်တာလေအဲကြ Happy ဆိုဖြစ်တဲ့အတွက်ကြောင့်မလို့ကိုပေါ့ကောင်းတာလေးပဲပြောစေချင်တယ်ဟိုအမြင်လည်းမကြိုက်အောင်ပေါ့နော်အဲ့လိုပွဲလေးမှာပျော်တာပါတာဟိုတောက်တာစားတာဆိုတာအထက်ပေါ့နော်အဲ့လိုစင်စင်ချင်ချင်လေးနဲ့ပေါ့နော်ဟုတ်အဲ့လိုလေးဖြစ်စေချင်တယ်
အခုချိန်မှာတော့မြို့ကြီးတွေမှာလျှော့ဈေးနဲ့ကုန်တိုက်တွေကနှစ်တက်ကိုအထူးဈေးရောင်းပွဲတော်တွေလုပ်တာကုန်ပစ္စည်းတွေကိုဈေးလျှော့ပေးတာစားတောက်ဆန်တွေကနှစ်တက်ကိုစီစဉ်နေပြုလုပ်တာတွေကိုလည်းလှုပ်ဆောင်နေကြပါတယ်ကျွန်တော်ကောင်းမြတ်ပြောပါဘုန်းခါကလေးအေဂျင်စီကဖြစ်ပါတယ
် Happy New Year
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 မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့နှစ်သက်ကူတေးလက်ဆောင်အတွက်အေဝရစ်တောင်းနဲ့ဟင်းစော်တို့တီးဆိုထားတဲ့အလွန်နှစ်ကူဆိုတဲ့တဲ့ချင်းကိုနားဆင်ကြရအောင်ပါရှင
်။ဒီစင်ပါနီယာညာရင်ကွင်းလူမောင်းသွန်းရရဒီချိန်မှာဘာမှရှိမချစ်သူမင်းကိုမှတန်တနဲ့နဲ့ကိုကူးပြောင်းခဲ့လဲငါရင်မှာတော့ဟောင်းတိုင်ပါပဲအာလုံးတို့ပြောစံနေရငါဟာပြောင်းပြန်မှန်ရင်မိခဲ့မရှိမနေရမှတ်စာနေနဲ့တူလွန်းနေငါညာရှင်းသာသူမင်းကကူးချင်ငါရဲ့ပေးနေမရှိအောင်ချက်ဆုံးရပြန်လာခဲ့ဖို့အော်နေမိတဲ့ကြားရဲ့လားရှင်းတိုင်းမှာငါစိတ်ထဲမှာမင်းကိုငါရဲ့တတ်တော့ထား
နိုင်စင်ချင်ရဲ့ကြာမီဆိုညီတော့
ကြခဲ့ဖြတ်ချောင်းရှိရောက်ခဲ့တော့ငါစိတ်တွေဟာချိန်တက်မြင်ရတို့ဖွယ်ဖွယ်ကြလွမ်းမြန်နဲ့မှခွဲကြမြခဲ့မင်းကြောင့်လည်းငါကိုရောက်ပြန်လွမ်းပြီးမှလာငါမတွေးနဲ့ဒါရီငါတွေးကြရင်းနဲ့နှစ်တနည်းမယုံကြည်ကုန်ပြီဒီလုံးကလွမ်းရပြည့်နဲ့နှစ်သက်ကြုံကူးခဲ့လေပြီချစ်သူနဲ့သူ့ကိုတွားချင်းများရေးဆက်သို့ရင်းနဲ့ဒီကလေးအတွက်ဆောင်းတိုင်းနေမဲ့ဒီဇင်ဘာမှာမင်းပြန်ခဲ့
နိုင်စင်ချင်းရဲ့ပကြမီဆိုညီတော့
အေဝရီတောင်းတဲ့ဟင်းစော်တို့တည်ဆူထားတဲ့အလွန်းနှစ်ကူးဆိုတဲ့တဲ့ချင်းကိုနှာစင်ခဲ့ကြရတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9:00နာရီကနေ 10:00 နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9:00နာရီခွဲရှိပြီမို့သောတာရှင်တွေစောင့်မျှော်နေတဲ့ဒါရိုက်တာလိုင်းဆွေးနွေးကန်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူမှတ်ရေးသနာကျော်နဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါရှင်ဒါရိုက်လေးလိုင်းစနေညအစီအစဉ်ကနေကြိုဆိုပါတယ်ဒီနေ့ညအဆုံးဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီနှစ်သစ်ဆုံးဖြတ်ချက်ဆိုတဲ့ဒီကိုပိုင်ဆုံးဖြတ်ချက်လေးတွေနှစ်သစ်အတွက်ဘာတွေကိုချထားပြီးတော့ဟိုဆွေးနွေးဟိုဆုံးဖြတ်ထားမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဒါနဲ့ရှားဖောင်ရင်မနေ့ဖြန်ဆိုရင်ဒီ2019ရဲ့နှစ်ကုန်ရောက်ပြီเนาะမအားတော့နောက်ဆုံးဟို2019အတွက်ဟိုအတန်လွှင့်ရတဲ့ညလည်းဖြစ်တော့မယ်
ဟုတ်ပါတယ်မဟိုနှစ်ကုန်တာကတော့တအားအမြန်တယ်လို့ပြောရမယ်အထူးသဖြင့်ဒီ2019ခုနှစ်မှာပေါ့နော်ဆိုတော့ရှားပောင်ရဲ့ဒီ New Year Resolution ကတော့တထွေထူးထူးတော့မရှိပါဘူးလူတယောက်အတွက်ကကိုလှုပ်ချင်တဲ့အရာတွေကိုဖြစ်ချင်တဲ့အရာတွေလုပ်နိုင်ဖို့ဆိုတာကကျန်းမာပျော်ရွှင်ဖို့လိုတယ်လေဆိုတော့အဓိကကတော့ရှားပောင်ဒီ2018မှာလဲကျန်းမာအောင်နေမယ်ပြီးတော့ကိုချစ်ခင်တဲ့သူတွေကျန်းမာပျော်ရွှင်ပြီးတော့စိတ်အေးချမ်းသာစွာနဲ့ဟိုအပူပင်ကင်းကင်းပေါ့နော်နေနိုင်နေနိုင်အောင်ပေါ့နော်အဲ့ဒါကိုမြင်စေချင်တယ်အဲ့ဒါပါပဲ
ဆိုတော့ကျမအောင်နေမယ်ဆိုတော့ဒီရှားဖောင်ဘလို့နေမှာလဲဘယ်လိုစဉ်းစားထားတာရှိလား
ဟုတ်တယ်အဓိကကတော့ရှားဖောင်ကတော့ပုံမှန်ကတော့လက်ချင်ခံလောက်တာပေါ့နော်ဆိုတော့လက်ချင်ခံအောင်ပဲပုံမှန်လောက်သွားမယ်ပြီးတော့စိတ်ပျော်ရွှင်အောင်လဲနေမယ်ဒါပါပဲ
โอเคအမကတော့စဉ်းစားထားတာတော့မိသားစုအတွက်ပါဒီသားလေးတယောက်အိမ်မှာသားလေးရှိရလေခုနှစ်ဆိုတော့သူ့အမကဒီအမေဒီမြမအမေပြီးပြီးတတ်တာဟိုအောင်မလုပ်နဲ့ဒီအောင်မလုပ်နဲ့အမြဲတမ်းလိုက်ပြောနေရတဲ့ချိန်တော့မျက်စိတောက်တောက်ကြည့်ပြီးတော့ဒီမှာကျတော့ကလေးတွေသူတို့လွတ်လွတ်ခွင့်ပေးရလေကိုပိုင်ဆုံးဖြတ်ချက်လေးတွေချတယ်သူတို့ဒါလုံးတင်လားမလုံးတင်ဘူးလားသူတို့လည်းတေချာသူတို့ဘာသူတို့တည်သွားအောင်မအဲ့လိုလေးနည်းနည်းသူ့ကိုပို့ပြီးတော့လွတ်လွတ်ခွင့်ပေးပြီးတော့သူ့အုံနောက်နဲ့သူပို့ပြီးတော့စဉ်းစားနိုင်အောင်လို့ဟိုဘေးနားကနေပြီးတော့အနေမဖြစ်လောက်အောင်စောင့်ကြည့်တာမျိုးပေါ့နော်လိုက်လိုက်ပြီးတော့ပါနေတာမဟုတ်ဘူးနဲ့အဲ့လိုမျိုးအတက်နိုင်ဆုံးနေမယ်လို့တော့စိတ်ကူးထားရတယ်ဆိုတော့ဒီနေ့ညမတို့ဒီအကြောင်းဆွေးနွေးကြမယ်ဆိုတော့ဒီသောရရှင်ကြီးရဲ့အမြင်တွေရောမတို့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရဲ့အမြင်တွေရောကြည့်ရအောင်ပါဆိုတော့ကျမဒီနေ့ညဒီအခုပြောသွားသလိုပဲဆွေးနွေးမယ့်အကြောင်းအရာကတော့နှစ်သက်အတွက်ရည်မှန်းချက်ဆိုပြီးတော့လူတိုင်းဟိုဒီအလွှာသီးသီးကလူတိုင်းကိုယ်စီမှာကိုယ်တိုင်ဟိုလုံနိုင်တဲ့နှစ်သက်ရည်မှန်းချက်လေးတွေထားတဲ့နေဆိုတဲ့အကြောင်းကိုဆွေးနွေးကြမှာပါဒီနှစ်သက်အတွက်ဆုံးဖြတ်ချက်ဆိုတာကတော့ဟိုဒီကဘာပေါ်မှာအခုမှဖြစ်ပေါ်လာတဲ့အလေးထားမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း၄000လောက်ထဲကဘာဘီလွန်ဒေတာမှာစခဲ့ပြီးတော့အနောက်တိုင်းမှာတော့ကြည်ကြည်ပြင်းပြင်းကိုသူတို့နှစ်သက်ရောက်ပြီဆိုရင်လူတိုင်းက New Year Resolution ဆိုတာရှိပါတယ်ဟိုနှစ်သက်အတွက်ရည်မှန်းချက်ပေါ့နော်အာရှနိုင်ငံတွေမှာလည်းတော်တော်လေးကိုအဲ့ဒီအကြောင်းအရာတွေကလှုပ်လာကြတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဆိုရင်အခုတော်တော်နှစ်ပိုင်းနေမှာဒီ Facebook ပေါ်မှာဒီကိုကတော့ဒီ New Year အတွက်ဒီနှစ်သက်အတွက် Resolution ဘယ်လိုဆုံးဖြတ်ချက်လေးချထားလဲဘာလေးလုပ်မလဲဆိုတာမျိုးလေးတွေရေးထားကြတာတွေ့ရတယ်ဆိုတော့ဒီအကြောင်းကိုဆွေးနွေးဖို့ကျွန်မဖိတ်ခေါ်ထားတဲ့လူတွေရှိပါတယ်ဟိုပထမဦးဆုံးကျွန်မဖိတ်ခေါ်ထားတဲ့သူတွေနဲ့အရင်မိတ်ဆက်ပေးပါမယ်ပထမဦးဆုံးကိုလှဖုံးမြင့်သူက American ASEAN စီးပွားရေးကောင်စီဒီ American ပြည်ထောင်စုမှာအခြေစိုက်တဲ့ American ASEAN စီးပွားရေးကောင်စီက Travel Manager ဖြစ်ပါတယ်ကိုလှဖုံးမြင့်ကလည်းလေးလိုက်မော်ရှိနေပါတယ်နောက်တဦးကတော့ဒီမြန်မာနိုင်ငံကနေပြီးတော့ဖိတ်ခေါ်ထားတာကိုကောင်းငိမ့်ဆိုပါသူကလောလောဆယ်မန္တလေးကိုခီးထွက်နေလို့မန္တလေးကနေဝင်ပြီးတော့ဒီတိုင်းရဲ့လေလိုက်မှာပါဝင်မှာဖြစ်ပါတယ်သူကတော့ Kudos to you Professional Development Academy ဆိုတဲ့ဒီသင်တန်းဆောင်ကိုစတင်တည်ထောင်သူလည်းဖြစ်တယ်အဲ့ဒီမှာဥဆောင်ညွှန်ကြားရေးမှုလည်းဖြစ်ပါတယ်သူတို့ကဒီအရေးချင်းမြင့်သင်တန်းတွေပေးနေတာဖြစ်ပါတယ်စီးပွားရေးကုမ္ပဏီကြီးတွေမှာဒီဝန်ထမ်းတွေကိုအရေးချင်းမြင့်သင်တန်းတွေကိုပို့ချပေးနေတဲ့သူပါနောက်တစ်ယောက်ကတော့ရန်ကုန် Youth Network ကဒီမတ်တင်စာရှင်လေးယူကိုကျွန်မလေလိုက်မှာဖိတ်ခေါ်ထားပါတယ်အားလုံးလည်းလေလိုက်မှာရောက်နေကြပါတယ်အားလုံးမင်္ဂလာပါရှင်
င်္ဂလာပ
ါဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျွန်မအရင်ဦးဆုံးဒီဟို New Year Resolution ဆိုတဲ့အလေးထားလေးမြန်မာနိုင်ငံမှာရှိမရှိမြန်မာနိုင်ငံမှာလူတွေနဲ့ဘယ်လောက်ရင်းနှီးမှုရှိရဲဆိုတာကိုမေးချင်ပါတယ်ပထမဦးဆုံးဟိုကိုကောင်းငင်းဆိုကျွန်မကိုဒီ New Year Resolution နဲ့ပတ်သက်လို့မြန်မာဟိုရင်ကျေးမှုတွေမှာဘယ်လောက်ဒီလူငယ်တွေကြားမှာဘယ်လောက်ပြန့်နှံ့မှုရှိမရှိဆိုတာလေးကျွန်မကိုနည်းနည်းလေးသုံးသပ်ပေးပါရှင
်ဟုတ်ကဲ့အားလုံးမင်္ဂလာပါခင်ဗျာကျွန်တော်အမြင်ကတော့ပေါ့နော် New Year Resolution ဆိုတာလေးကိုကျွန်တော်ဟိုကျွန်တော်တို့ငယ်ငယ်လေးတုန်းကတော့ဟိုပြောတန်ပြီးကြားဘူးပါတယ်တော်တော်လည်းပဲအများတိလာတဲ့ popular ဖြစ်လာတာကတော့ဟို Facebook ပေါ်လာတဲ့အချိန်မှာပေါ့နော်အဲ့တော့ Facebook မှာကျွန်တော်ထင်ပါတယ်အဲလွန်ခဲ့တဲ့3-5နှစ်မှာ New Year Resolution လေးဆိုတာကိုကျွန်တော်ရဲ့အဲ့ဆိုအတိုင်းဝိုင်းနေမှာရေးကြတာတွေ့ရပါတယ်ကျွန်တော်ကိုယ်တိုင်ကတော့ဟိုအဲ့လိုရှင်ဟော resolution ရလို့ပြတဲ့မရေးဖြစ်ခဲ့တော့လည်းပဲအဲဟိုကိုယ့်ဘာကိုတော့ target လေးတွေပေါ့နော်ဟိုရည်မှန်းချက်လေးတွေတာမတ်ပြီးတော့လုပ်လေးလုပ်ထားတော့ကျွန်တော်မှရှိပါတယ်ခင်ဗျအဲ့တော့အများဆုံးတော့ဟိုကျွန်တော်အမြင်တော့3-4ရက်တော့ရှိပြီလို့ကျွန်တော်ယူဆပါတယ်ခင်ဗျဒါ popular ဖြစ်လာတာကိုပြောချင်တာပါနော်
ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးတင်ပါတယ်အဟုတ်ကဲ့မတင်စာရှင်လဲရည်အနေနဲ့မတင်စာရှင်လဲရည်ထိတွေ့နေတဲ့ဟိုစာအတိုင်းဝိုင်းကြားထဲမှာပေါ့နော်မြန်မာဆိုလဲမြန်မာနှစ်တကူအခုဒီနိုင်ငံတကာကတုံးနေတဲ့ဒီအင်္ဂလိပ်ပြက်ကလေးမှာလဲနှစ်တကူရောက်တော့မဲ့အချိန်မှာအဲလူငယ်တွေကြားမှာဒါမှမဟုတ်လဲလူကြီးတွေကြားမှာပဲဒီ New Year Resolution ဒီအင်္ဂလိပ်လိုမပြောရင်တော့မှဟေးနှစ်တဲ့အတွက်ဟေးငါတော့စိတ်တကူတင်နေဘာလေးလုပ်မယ်ဆိုတာပြောတာမျိုးဟိုပြောဆိုဆွေးနွေးကြတာမျိုးကြားဘူးပါလားရှင
်မြန်မာနိုင်ငံမှာဆိုရင်တော့ဒီနှစ်ပစ်ကတော်တော်များတယ်ပေါ့နော်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာကတိုင်းရင်းသားအမျိုးနယ်သူတွေရဲ့နှစ်တကူကြီးလည်းရှိကြတယ်ပေါ့ကိနှစ်တကူတို့ကြီးကြီးတဲ့လောက်ဆောင်လောက်ဆောင်သွားကြတယ်ပေါ့အခုဆိုရင်ဒါအင်္ဂလိပ်ကလန်ဒါနဲ့ပြကြတယ်နေတော့နှစ်တကူတော့မယ်နောက်ဧပြီလဆိုရင်တော့တစ်ပြန်ပေါ့တစ်ပြန်ပါဆိုလည်းမြန်မာနှစ်တကူအနေနဲ့ပေါ့ဆိုတော့အဲ့လိုနှစ်တကူတွေမှာ New Year Resolution ဆိုပြီးတော့အင်္ဂလိပ်လိုဆိုပြောကြတယ်နှစ်တကူပဋိဌာန်ပေါ့နှစ်တကူဘာလို့လုပ်ကြမယ်ဆိုရဲဟာအဲ့လိုမျိုးအလေးထားကမြန်မာနိုင်ငံမှာတော့ဒါသိပြီးတော့ချင်းချင်းကျေတော့လက်ရှိအချိန်ကြီးကိုမရှိနေသေးဘူးလို့ကျွန်တော်ပြောလို့ရရရှိဘာလို့လဲဆိုတော့အဲ့လိုမျိုးတိတိပပပနဲ့ဟိုစင်းစင်းစရားနဲ့ဒီဌာန်လေးကိုပလန်ချပြီးလုံဆောင်တဲ့အလေးထားမြန်မာနိုင်ငံမှာမတွေ့သေးသေးဘူးရှိရလူတွေကလည်းရည်မှန်းချက်ကြီးပြီးတော့ဒီပလန်ချဖို့လိုတဲ့အစီအစဉ်တစ်စားနဲ့တောင်းရမှသာလေအောင်မြင်မယ်ဆိုတာကိုပြီးရှိပြီးတော့လေ့လာထားတဲ့လူတွေကကိုယ့်အစီအစဉ်နဲ့ကိုပေါ့နော်ကိုယ့်ရဲ့လူစင်နဲ့တန်းနိုင်ကိုရောက်အောင်စသည်ပလန်5နှစ်စာ3နှစ်စာစသဖြင့်ဒါမျိုးကပလန်သားဆိုတာတစ်နှစ်စာတစ်နှစ်စာမှာဆိုတာနှစ်တကူအတိတ်ကနှစ်တကူဒီမဲ့နှစ်တကူပုံဖြတ်ချက်ဆိုတာမျိုးကစနစ်တကျပြီးတော့ပေါ့ပေါက်နေတာမျိုးတော့မရှိဘူး။ဒါပေမဲ့ဒါကိုရင်ကျင်းမှုရပြောမယ်ဆိုရင်ဒီမြန်မာနှစ်တကူနောက်ဆုံးရက်ဆိုရင်ကျွန်တော်ဒါတအိမ်လုံးကိုအိမ်ကြီးရှင်းကြရတယ်ပေါ့နော်။ဒါကလည်းပေါ့ရင်ကျင်းမှုရပြောမယ်ဆိုအိမ်ကြီးကိုကျွန်တော်ကိုအိမ်ကိုရပို့ပြီးတော့ဆင်းဆင်းနဲ့ပြုတ်ဆက်သွားတယ်လေအဲကျမှကြပါသည်ခဏကြပါသည်ဆင်းဆင်းဟိုဖြူတောင်းကြရပါတော့ဆိုတော့ဒါလေးကလည်းတို့ဖြစ်စီခြင်းတဲ့ဟာလေးတွေကိုဒါတို့ကိုတို့ပြန်ပြီးဖြူပြင်သွားရမယ်ဂျိမောင်နေထိုင်မယ်ပို့ပြီးဖြူပြင်နေထိုင်သွားရမယ်ဆိုတော့အလေးထားလေးရတော့ရှိတယ်ပေါ့ဒါကိုကျွန်တော်ပို့ပြီးအပင်းနဲ့ပြင်ပြီးတော့စနစ်တကျနဲ့ကိုယ်စီမံတဲ့နဲ့ကိုက်ညီတဲ့အဲ့ဒီခံလေးဟိုဆုံးဖြတ်ချက်လေးဖြစ်လာအောင်ဆိုတော့အားပေးတိုက်
တွန်းဖို့လိုသေးရလို့မြင်ပါတယ်ဟုတ်ကဲ့ပါရှင်အဲ့ဒီဆုံးဖြတ်ချက်တွေကိုလည်းတကယ်ကိုကတစ်နှစ်နောက်တစ်နှစ်ကုန်သွားတဲ့အခါဒါမှမဟုတ်လေကို့ဘောက်ကိုဟိုဆုံးဖြတ်ချက်ချတာ3လဆိုလဲ3လပေါ့လေအချိန်အတိုင်းတာတစ်ခုထိရောက်လာတဲ့အခါမှာကိုပြေးမိအောင်လှုပ်ဖြစ်လာဆိုတာပြန်သုံးသပ်ဖို့အလေးချင်လဲလို့မယ်ထင်ပါတယ်နော်အဲ့ဒီအကြောင်းကျွန်တော်တို့နောက်ပိုင်းမှာဆက်ပြီးတော့ပြန်ပြီးတော့ဆွေးနွေးကြအောင်ပါကျွန်မအခုကိုလှဖုံးမြင့်ကိုခေါ်ချင်ပါတယ်ကိုလှဖုံးမြင့်ကဒီ American ASEAN စီးပွားရေးကောင်စီကတွေ့ဘက်မန်နေဂျာဖြစ်ပါတယ်လူငယ်တယောက်ပါပဲဒီမြန်မာနိုင်ငံကနေပြီးတော့ဒီ American ပြည်အောင်စုမှာပညာတော်ဆင်စုနဲ့ဟိုရောက်လာတဲ့ကိုလှဖုံးမြင့်ကသူ့ဘာသူဒီ American ပြည်အောင်စုကိုရောက်လာဖို့လဲကိုဘာကိုစ조사ခဲ့ရတဲ့သူမလို့သူမသူကရည်မှန်းချက်ကြီးသူတယောက်လို့ကျွန်မတစ်ဖက်သက်ပဲဟိုကောက်ချက်ချမိပါတယ်အဲ့ဒါမလို့လဲသူ့ကိုမေးချင်တာပါကိုလှဖုံးမြင့်အစီမှာအဲ့လိုမျိုး New Year Resolution လိုမျိုးပေါ့နော် New Year မဟုတ်ရင်တော့မှကိုဘာကိုဆုံးဖြတ်ချက်အဲ့လိုမျိုးတစ်ခုခုတစုံတရာချထားပြီးတော့မှအဲ့ရည်မှန်းချက်ကိုပြည့်မြင်အောင်လုပ်မယ်ဟိုအချိန်တိုင်းတာတစ်ခုထိရောက်လာတဲ့အခါမှာဒီရည်မှန်းချက်ကိုဘာကိုဘယ်လောက်ပြည့်သွားပြီလဲဒီကြားထဲမှာပြန်ပြီးတော့တုံးတက်ပြီးတော့မှငါရှေ့ကိုဘာဆက်လုပ်ရမလဲအဲ့လိုမျိုးလုပ်ခဲ့ရတဲ့တာကလေးရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်စပြီးပြောမယ်ဆိုရင်တော့ဗျာဒီ New Year Resolution ပေါ့နော်နှစ်ကုန်ရင်လုပ်ဖို့ရည်မှန်းတယ်ဆိုတဲ့ကိစ္စကြီးတော့ခင်ဗျာမှာကျွန်တော်တကယ်ကြီးတော့ပြောရဲဟိုရင်သူပုံမြင်လေးပေါ့ကျွန်တော်အဲ့ဒါဟိုရင်ခေါင်းထဲမှာငယ်စဉ်းစားမိတယ်အဲ့ဘာတော့ဆိုတော့သူကပြောတယ်ရင်းနဲ့သူကဟို fitness ဆိုအရင်ဟိုစိတ်ဝင်စားတယ်ပေါ့စိတ်ဝင်စားတယ်အားဆိုင်ပြီးတော့လည်းလုပ်တယ်လုပ်တော့ကသူက January February February March လာတော့လောက်ကြည့်ဦးတဲ့သူကဂျင်းမသွားအောင်မသွားဘူးတဲ့အိမ်မှာပဲသူစော့တယ်ဟုတ်လဲဆိုတော့နှစ်သိက်ကုန်ပြီလူတွေအကုန်လုံးကဟာဒီနှစ်တော့ငါပေါင်200နေပေါင်140ချမယ်ကွာပေါင်160နေ120ချမယ်ကွာဆိုပြီးတော့အကြီးတွေနဲ့ဝင်လာကြတာပဲဒါမဲ့ February လောက်ကျရင်အချာရှူသွားကြတော့ဆင်းဟာဂျင်းနေမှာလူမကြံတော့ဘူးအဲ့အဲ့တော့မှသူကပြန်သွားတယ်လူရှုပ်လို့ရမဟုတ်ရင်လည်းအဲ့တော့ကျွန်တော်ကြည့်ညာကျွန်တော်ဟိုရင်ကြီးလဲကြီးရပါတယ်ဒါပေမဲ့တွေးမိရတော့ဘာလို့ဆိုတော့ဗျာဘယ်လိုမျိုး goal အကြီးတွေပေါ့ဟာဒီလို end result ကတော့နားထောင်လို့တော့ကောင်းပါရဲ့ဒါပေမဲ့ကဖြစ်နိုင်တယ်မဖြစ်နိုင်ဘူးအိစာမသုံးသက်ပင်တယ်နော် immediate goals ပေါ့ကဲဥမာ160ကနေ120ကိုချမယ်လို့စဉ်းစားရတဲ့ဟာဒီနေ့တော့အိထမတင်ပထမလုပ်မယ်ဒီနေ့တော့ဘယ်လိုလုပ်မလဲဆိုတော့အဲ့လိုမျိုး immediate goal အသေးစားလေးတွေပေါ့အဲ့လိုမျိုးတွေကိုအရင်ဆုံးချတဲ့နေလို့ကျွန်တော်ကရောက်ပြီ
။ဟုတ်ကဲ့ကိုယ်တိုင်လည်းပြည့်မြအောင်လုပ်လို့ရမယ့်ဟာမျိုးလေးတွေပေါ့နော်။မဖြစ်နိုင်တာကို
ဟုတ်ကဲ့
မဖြစ်နိုင်တာကိုစဉ်းစားနေရတယ်။ကိုယ်တိုင်
ရဟာမျိုးဖြစ်မှလည်းကိုကဒီ achievement ပေါ့။တကူကိုဟိုပိုင်နိုင်ရရှိရဆိုရဲစိတ်နဲ့ဖြတ်ပြီးတော့စူးစမ်းဖို့စိတ်ခွန်အားဖြစ်မယ်။အဲ့ဒါကျွန်တော်ရောက်ပြီ။
ဟုတ်ကဲ့ဟိုအဲ့ဒီလိုမျိုးကလေတကယ်တမ်းဆိုရင်ဟို new year resolution ပြောလိုက်လို့ဟိုပန်းနိုင်အကြီးကြီးမဟုတ်ဘဲနဲ့ကိုနေတူတူကကိစ္စရက်လေးတွေကိုကိုဘွားလေးတိုးတက်အောင်ဘယ်လိုပြုပြင်သွားမလဲဆိုတာကိုဟိုဆွေးနွေးကြတာဟိုကိုဘကိုဒီပြန်ပြီးတော့သတိပြုမိပြီးတော့ပြန်ပြီးတော့တိုးတက်အောင်လုပ်တာမျိုးပေါ့နော်အဲ့တော့ကိုကောင်းချင်းဆိုကျွန်မဒီမှာတစ်ခေါက်ပြန်ပြီးတော့မေးချင်ပါတယ်ကိုကောင်းချင်းဆိုကဒီဝန်ထမ်းတွေအတွက်အရေးချင်းမြင့်တင်နန်းတွေလဲအော်ကိုကောင်းချင်းဆိုကလောလောဆယ်ဖုန်းကြသွားတယ်အတွက်ကြောင့်မလို့ကျမမက်တင်စာရှင်လက်ရည်ကိုမေးပါမယ်ရှင်။ဟုတ်ကဲ့မက်တင်စာရှင်လက်ရည်ခုနကတော့မှပြောတယ်မြန်မာပြည်ကဟိုဒီရင်ကျင်းမှုအခြေအနေထားမှာပေါ့နော်ဒါလို့ကိုဘောက်ကိုဒီရီမန်းချက်ချပြီးတော့လှုပ်ဆောင်တာမျိုးမရှိဘူးဆိုတော့ဒီရီမန်းချက်ချပြီးတော့အရှင်မပဲဖြစ်ဖြစ်ဟိုဒီအိမ်တော်ရှိဦးစီးပဲဖြစ်ဖြစ်ဒါမှမဟုတ်ចောင်းသားအလျောက်နိုင်ငံရေးသမားအလျောက်ရီမန်းချက်လေးတွေချပြီးလှုပ်တဲ့အခါမှာဘလို့ပို့ပြီးတော့ကိုယ့်ရဲ့စိတ်ကိုခွန်အားဖြစ်စေတယ်လဲဆိုတာမက်တင်စာရှင်လက်ကြီးရဲ့ဟိုကိုတွေ့ဟိုဥပမာလေးနဲ့ပြန်ပြောပြပေးပါလားရှင
်ဟုတ်ကဲ့ပါအဲတော့ဒီလုပ်ငန်းပိုင်းလုပ်ဆောင်တဲ့အခါမှာတောင်းတာရွယ်ဖြစ်စေပေါ့နော်ဒီနိုင်ငံရေးလုပ်ဆောင်တာဖြစ်စေနောက်ပြန်ရလှူရှာတာဖြစ်စေအချိန်ကြီးမှာပဲလုပ်ဆောင်တာဖြစ်စေအဲတော့ဒီနှစ်သက်တစ်ခုရောက်သွားတဲ့အခါမှာသူရဲ့လုပ်ငန်းဆောင်တာပုံစံကလည်းကြောင်းနေတော့အမျိုးမျိုးရှိတယ်။ဟိုကကျွန်တော်ခုလုပ်ဆောင်နေတဲ့အဖွဲ့အစည်းဒီလူမှုအဖွဲ့အစည်းပေါ့နော်လူမှုအဖွဲ့အစည်းကတစ်နှစ်ပို့တစ်ခေါက်ကျွန်တော်ရွေးကောက်ပွဲလုပ်ပါတယ်။ရွေးကောက်ပွဲလုပ်ပြီးဦးဆောင်တဲ့လူတွေကိုကြောင်းနေတယ်။ပြီးတော့အဖွဲ့အစည်းပုံအခြေခံကျွန်တော်ကိုယ်ပိုင်အဖွဲ့အစည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စူးစမ်းတယ်။အဲ့မှာအကြောင်းလေးတွေညက်လုပ်တယ်ပေါ့။ဒါကဒီလုပ်ဆောင်တဲ့လုပ်ငန်းစဉ်တွေကိုလည်းကျွန်တော်ကြိုတင်ပြီးစမှတ်တာမျိုးလုပ်ဆောင်နေပေါ့။အဲ့လိုအဲ့လိုမျိုးစမှတ်တဲ့အခါတိုင်းကနှစ်ကုန်တဲ့အခါမှာဗာမျိုးကိုဆောင်ရွက်နေဆိုတော့တကယ်ကြအားလုံးရဲ့အများပါဝင်မှုနဲ့စုပေါင်းဆွေးနွေးပြီးတော့ဆောင်ရွက်တယ်။ခေါင်းဆောင်အစ်တိတ်ခံမလားအဟောင်းတွေပြန်ခံမလားစသဖြင့်ဗာမျိုးကိုကျွန်တော်ဆောင်ရွက်တဲ့အခါမှာပို့ပြီးတော့ဟိုတိရောက်မှုရှိတာဗာလဲဆိုတော့ဒီလူတွေက guideline ပေါ့နော်။သွားမဲ့လမ်းကြောင်းကိုကိုယ့်အောင်ရှင်းရှင်းလင်းလင်းသိတယ်။ဘယ်လမှာဗာလီလောက်ရမလဲဆိုတော့ရှင်းရှင်းလင်းလင်းဖြစ်တဲ့အခါကျတော့ကျွန်တော်နှစ်ကုန်တဲ့အခါမှာကိုယ့်ရဲ့ဖြစ်ပေါ်နေတဲ့ကိစ္စတော့ပြန်လည်ပြည့်ရဲ့အခါမှာဘယ်အလုပ်တွေပြီးခဲ့တယ်မပြီးခဲ့ဘူးဒီအလုပ်တွေကလည်းကိုယ့်ရဲ့ဘုံတနာမဒီရီမန်းချက်နည်းနဲ့တိုက်ညီမှုတော့ရှိတယ်လဲဆိုတာတိုင်းတာရအရင်လည်းကြူရတယ်အဲ့လိုလေကူခြင်းအဖြစ်ကျောက်သွားလိုတဲ့လမ်းကြောင်းရောက်လိုတဲ့နေရာကိုရောက်ဖို့အတွက်ကဒီကလန်းရှိကိုးနေကြလားအနောက်ဆုံးနေကြလားရက်တန်နေကြလားအခက်ကြီးတွေကကိုယ်ကိုစုဆုံးစီတယ်လဲပေါ့ဒါကိုပြန်လည်သုံးသပ်ရမယ်လို့ကြူသွားစီပါတယ်အဲ့တော့ကျွန်တော်ဟိုလုပ်ငန်းလုပ်တဲ့အခါမှာနိုင်ငံကြီးလုပ်တဲ့ဆိုအဓိကပို့ပြီးတော့အင်းကြီးရကကျွန်တော်တို့အားလုံးကဒါဒီမိုကရေစီလမ်းကြောင်းသွားနေရဲ့ဆိုတော့ကျွန်တော်ငွေလုံးကောင်းတဲ့လူတွေဖြစ်စီလူတွေဖြစ်စီပြည်ပပနဲ့ကိုရောက်တင်တဲ့ယူမန်ချက်ကိုတော့အောင်သွားတဲ့ရေရေသွားနိုင်တဲ့အခြေအနေတော့သွားဖို့ကြိုးစားတင်တဲ့အခြေအနေရှိတဲ့လူတွေများလာရင်ကျွန်တော်လူတင်တဲ့ဖဲ့တော့ဟိုဒီမိုကရေစီတော်ဆိုမြန်မာနိုင်ငံကလူငယ်သွားဖို့လူနေတဲ့အခြေအနေမှာအားလုံးကကြိုးစားနိုင်ကြနိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့မတင်စာရှင်လေးကြီးကဒီမြန်မာနိုင်ငံကဒီအားလုံးလိုချင်နေကြတဲ့ဒီဟိုငင်းငင်းရေလုပ်ငန်းစဉ်နဲ့ဆက်ဆက်ပြီးတော့ဖေရပြည်တော်စုနဲ့ဆက်ဆက်ပြီးတော့ပြောသွားလို့ جماعه အာဒီမှာစိတ်ကူးရတာကဒီ جماعه တို့တော်ရရှင်တယောက်အမေရိကန်ပြည်တော်စုကမောင်တသနာရေးထားတဲ့စာလေးကိုဖတ်ပေးခြင်းပါတယ်အာမောင်တသနာကဒီနှစ်ဟောင်းကုံလို့နှစ်သိကူရမယ့်အချိန်မှာကျွန်တော်တို့ရဲ့မျှော်လင့်ချက်ကတော့စနစ်ဆိုးရဲ့ဒဏ်ရာဒဏ်ချက်တွေကနေပြီးတော့လွတ်မြောက်ပြီးတော့လုံးဝလွတ်လပ်ရေးဒါမှမဟုတ်လူတိုင်းကိုယ့်ရဲ့ ခဲ့ကြမှာကိုလွတ်လပ်စွာဖန်တီးနိုင်ခွင့်ရှိတဲ့ဒီမိုကရေစီနိုင်ငံတော်တည်ကြည်ပေါ်ထွန်းရေးအတွက်အစိုးရနဲ့တက်နိုင်တဲ့ပကပူးပေါင်းဆောင်ရွက်ရေးပဲဖြစ်ပါတယ်တဲ့ဒါသူရဲ့ရည်မှန်းချက်ပါ။ဘာကြောင့်လဲဆိုရင်စနစ်ဆိုးကိုမဖယ်ရှားနိုင်သမျှကာလပတ်လုံးလူတိုင်းမိမိတို့ဘဝတိုးတက်ရေးအတွက်ဘလောက်ကောင်းတဲ့မျှော်လင့်ချက်တွေရည်မှန်းချက်တွေထားရှိကြစေအောင်ပြည့်မြောက်ဖို့အလွန်ခက်ခဲတယ်လို့ယူဆမိပါတယ်။စနစ်ဆိုးကြီးအောက်မှာအကြောက်တရားတွေလှမ်းခြုံကုန်ပြီးတော့ကိုကျင့်တရားတွေပြက်ပြားကုန်ယုံတာမကလူသားဘဝတွေပါတည်ဆုံးကုန်ကြလို့ပါဒါကြောင့်မို့နှစ်တက်မှာစနစ်ဆိုးကိုလုံးဝချုပ်ငြိမ်းအောင်ဆွမ်းဆောင်နိုင်ရေးကကျွန်တော်ရဲ့အမြင့်မားဆုံးရည်မှန်းချက်ပန်းတိုင်းဖြစ်ပါတယ်တဲ့ဒါကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တက်သနာရဲ့ဒီနှစ်တက်ရည်မှန်းချက်သူရဲ့နှစ်တက်အထိတ်ထန် New Year Resolution ဖြစ်ပါတယ်ဒီမှာကျွန်မကကိုတက်သနာနဲ့ဓာတ်ရိုက်ဖုန်းပြောခွင့်မရလို့ဒါမမေ့လိုက်ရတာပါဒီမှာကိုတက်သနာရဲ့ဒီနှစ်တက်မျှော်မှန်းချက်ကတော့အလွန်ကောင်းပါတယ်ဒါပေမဲ့ဒါကိုဘယ်လိုပြည့်မြောင်သူလုပ်မလဲဘယ်လိုလုပ်ဖို့စဉ်းစားထားလဲဆိုတာကတော့ကျွန်မမေ့ချင်တယ်မေးခွန်းလေးပါနော်ဆိုတော့အခုကိုကောင်းငိမ့်ဆိုးလေးလိုက်မော်ကိုပြန်ရောက်လာပါပြီခုနကတော့သူကိုလှမ်းပြီးတော့မေးတော့ကသူတယ်လီဖုန်းကြာသွားလို့ကျွန်မတို့ထရုတ်သူမက်ဆူမွန်ပြန်ပြီးဆက်သွယ်ထားပါတယ်ကိုကောင်းကျင်းဆိုကျွန်မခုနကတော့မေးနေတာကကိုကောင်းကျင်းဆိုကစီးပွားရေးကုမ္ပဏီကြီးတွေမှာလည်းဝန်ထမ်းတွေကိုအရင်ချင်းမြင့်တင်တဲ့တွေလိုက်ပြီးတော့ပို့ချပေးနေတယ်ဆိုတော့လူတိုင်းကရည်မှန်းချက်တစ်ခုရှိဖို့ဘလောက်အရေးကြီးလဲသူတို့ကောဟိုအဲ့ဒါကို guideline ပေးသလားသူတို့အနေနဲ့ကရောဒီကိစ္စပေါ်မှာဟိုနောက်ပိုင်းမှာလိုက်ပြီးတော့လိုက်ပါဆောင်ရွက်သလားဟိုအောင်မြင်မှုရှိနေအောင်မြင်မှုရှိရဆိုတဲ့တာရကားလေးတွေနည်းနည်းလေးပြောပြမယ်ပါရှင့်
ဟယ်လိုကြားလာ
မိကဲကိုကောင်းကြီးဆိုကြားရလားကျမမေးတဲ့မေးခွန်းကိုကြားရပါလား
ဟုတ်ကဲ့ဟုတ်ကဲ့ကြားပါလေအဲ့တော့ဟိုကျွန်တော်ပြချိပါမယ်အဲ့တော့အဓိကကဟိုကျွန်တော်တို့ဝန်ထမ်းတွေကိုလေ့ကျင့်ပေးတဲ့အခါမှာကျွန်တော်တို့ကသူတို့ဒီအခြေခံပေါ့နော်ကျွန်တော်တို့အမပီယာသူပြင်ကြောင်းလဲမှုလမ်းကြောင်းတစ်ခုကိုကျွန်တော်တို့တွားနေကြပြီအဲ့တော့တွားနေကြပြီဖြစ်တဲ့အတွက်ကျွန်တော်တို့ကဟိုးလုံးကဖြစ်ပြီလို့လုပ်ချင်တာလို့လာဟိုအသိပြတလို့ဟိုကိုယ်ရောက်ရင်ဟိုတက်နေတော့မယ်ဒီကိုယ်ရောက်ရင်ဒီတက်နေတော့မယ်ဆိုတော့ပုံစံမျိုးမျိုးကိုကျွန်တော်တို့ကသွားလို့မရတော့ပါဘူး internationally ပေါ့နော်နိုင်ငံတကာဆန်နှုန်းစံထားရည်နဲ့ညီတဲ့ဒီကျင့်ဝတ်တွေလုံထုံးလုပ်လို့ရမယ်ကျွန်တော်တို့ကသွားရမှာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအခြေခံစိတ်ထားစိတ်ဓာတ်တုပ်ပုံလုပ်ပြီးပြောပုံပြောနည်းတွေကိုကျွန်တော်တို့ကစတင်ပြီးတော့ဒီဝန်ထမ်းတွေကိုကျွန်တော်တို့ကလေ့ကျင့်ပေးပါတယ်အားလုံးလည်းဆိုတော့ကျွန်တော်တို့အခြေခံအနေပြုပြင်ကြောင်းလဲမှဖြစ်တာမျိုးရတာမလို့ပါအဲ့တော့ဥပမာလေးတစ်ခုကျွန်တော်ပေးရလို့ရှင်ဟိုကျွန်တော်တင်တဲ့ subject မှာ service နဲ့ပတ်သက်တဲ့data ရပါပါတယ်ဒီကနေ့ customer service ကိုကျွန်တော်ဖိတ်ဆက်ဆုပ်ပါအဲ့တော့အဲ့ဒီအဲမှာကျွန်တော်မေးလေးပြချရှိတယ်မေးခွန်းလေးတစ်ခုရှိပါတယ်ကျွန်တော်တို့ဒီကနေ့ကျွန်တော်ဒီတွေ့တဲ့ industry တိုင်းဝင်နေတယ်ချက်ဖြစ်လာတဲ့ဒီကနေ့မေးပါ
ဟုတ်ဟုတ်ကဲ့ကိုကောင်းကျင်းဆိုအဲ့ပြောခဲ့တဲ့အကြောင်းအရာလေးကိုပြန်ပြောပါတစ်ချက်လောက်အတန်းပြတ်သွားလို့ပါပါခဲ့ဘူးလား
ဟုတ်ကဲ့ဟိုမေးလေးမေးထားရှိတာပါဝန်ထမ်းတွေအလုံးကိုမေးဘူးပါလေဂျားဖြတ်ဘူးလားဆိုရင်မေးခွန်းလေးကျွန်တော်အများနဲ့မေးပါတယ
်ဟုတ်ကဲ့
အဲ့တော့ဂျားဖြတ်တယ်ဆိုတာဗာလဲဆိုတန်းစီတဲ့အကျင့်ကိုကျွန်တော်တို့လူမျိုးတွေကနေကြတယ်ဗျဒီမှာပဲတော့သွားပေါ့နော်မာစတီမတ်တို့ညာသွားမယ်ဟိုတန်းစီရမယ်အလုပ်ကိုကျွန်တော်တို့လူတွေကဝါသနာမပါကြဘူးဝါသနာမပါတာလားမဝါသနာမပါတာလဲခါနေလို့ကျွန်တော်တို့တွေမတိကြရတယ်လည်းဖြစ်နိုင်ပါတော့တချို့တွေမှာတကယ်မတိလို့လည်းဖြစ်နိုင်ပါတယ်အဲ့တော့ကျွန်တော်ဟို resolution နဲ့ပတ်သက်ပြီးကျွန်တော်ချိန်ပြီးတော့ပြောကြည့်ပါပါကျွန်တော်ပြုပြင်ပြောင်းလဲရေးဆိုတဲ့ဟာမျိုး training တွေလုပ်တဲ့အခါမှာတန်းစီရတယ်ဆိုတဲ့အကျင့်လေးတစ်ခုကိုပဲရအောင်ကျွန်တော်ကြိုးစားကြည့်ပါပါတယ်ဟိုဒါကျွန်တော်အတွေ့အကြုံလေးတစ်ခုပြောတာပေါ့ဟယ်လို
ဟုတ်ကဲ့ကြားရပါတယ်နားထောင်နေပါတယ်ရှင်ပြောပါရှင
့်ဟုတ်ကဲ့ပါခင်ဗျအဲ့တော့ကျွန်တော်တို့ကဘာလုပ်ချင်တာလဲဆိုတော့ဟိုခုနလည်းဟောဒီတော့ကျွန်တော်ကြားလိုက်ပါတယ်အဲ့တော့ဟိုဒီ resolution ကိုအခြေခံလိုက်ဟိုအကြောင်းလေးရမယ်ဟာကဒီအောင်ရှင်အမှုလေးတွေပါမှန်ပါတယ်ဒီတယောက်ပြောသေးဖို့ဟုတ်လားတော့ပေါ့နေတာရှိတဲ့လူကြောက်တာဟာပေါ့ကြတယ်အခုကျွန်တော်မအူတော်တော်လည်းပဲနေတိုင်းလမ်းလျှောက်တဲ့လေ့ကျင့်ခန်းလေးလုပ်မယ်ဟုတ်လားအဲဆိုအိခမတ်တွေနေလုပ်မယ်ဆိုတာအရင်ဖြစ်နိုင်တဲ့လူချင်းတို့ပါဒီလိုပါပဲကျွန်တော်တို့ကနိုင်ငံတော်ကြီးတွေနိုင်ငံရေးတွေအကြီးကြီးတွေကျွန်တော်တို့ပြောနေကြမယ်ဆိုတာဒီတယောက်ချင်းကနေပြီးတော့မှကိုယ့်ရဲ့ resolution လေးတွေကိုအမိုက်မပြတ်တော့ဘူးကွာနောက်နေ့ကြာလို့ရှင်အများနဲ့အမိုက်ပုံနေပဲထင်တယ်အများနဲ့တန်းစီမယ်ဟုတ်လားကောင်းမလို့ရှိရင်စီးနဲ့ခနဲ့မောင်းမယ်ညညာကူးမယ်အားသဖြင့်ဒါလေးတွေကိုပဲယူလေးတွေစိုက်ကြမယ်ဆိုလို့ရှိရင်ကိုကျွန်တော်တို့ရဲ့တိုးတက်မှုကတကယ်ကိုဟိုတိတိတသာဖြစ်သွားမယ်လို့တော့ ကျွန်တော်နေနေစူးစားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုကောင်းချင်းဆိုတာဒီအမိုက်မပြစ်တော့ဘူးလို့ဒီတန်းစီမယ်လို့ပြောလိုက်လို့ကျွန်မဒီနှစ်2018ခုနှစ်အတွက်ဟိုပြောနေကြရတယ်ပေါ့နော်ဟိုလှုပ်လို့လည်းရနိုင်မယ်လူတိုင်းပြည့်မြအောင်လုပ်နိုင်မယ် New Year Resolution ကိုဒီပိုင်းတစ်နိုင်လုပ်နိုင်မယ်ဆုံးဖြတ်ချက်လေးတွေဆိုပြီး Newsweek Magazine ကြီးကနေပြောဒီ online မှာဖော်ပြထားတဲ့အချက်လေး15ချက်ရှိပါတယ်ပြီးတော့ရင်သောရရှင်နေအားလုံးသိအောင်ကျင်းကျုံလေးပြောပြပေးသွားပါမယ်အခုတော့ကျွန်မဒီလေလိုက်မှမှာစောင့်ပြီးတော့ဝင်ပြီးတော့ဆွေးနွေးခြင်းနေဆိုတဲ့သောရရှင်ပခုတ်ကူကကိုခေမောင်လွင်ကိုခေါ်ခြင်းပါတယ်ကိုခေမောင်လွင်မင်္ဂလာပါရှင်ကြားရပါလား
ဟုတ်ကဲ
့ပါကိုခေမောင်လွင်ရင်းညင်းတာဟုတ်ကဲ့နှစ်သက်အတွက်ရည်မှန်းချက်ဘယ်လိုရှိပါလဲ
ဟုတ်ကဲ့ပါအနေထားတွေတောက်ဆုံးတွေတော့ဒါဒီကောင်အောင်ဆက်ကိုသိရရှိပါတယ်ဟိုအမြခီးတွေကတော့ဒီကစပါးကြီးညာအကောင်လို့အရှင်ရှိပါတယ်ဒီကောင်ဝင်ကြီးကောင်ဝင်တွေမြင်းနိုင်ငံကောင်ဝင်တွေလူလူနဲ့တွေ့ကြတော့ပြီးတော့ဒီကြားအနေအားနေပြီးတော့ပြည်ရတဲ့ဆုံးမထားပါရဲ့ဒီလိုမျိုးညာအကောင်အတွတ်တွေဖို့တယ်တယ်ဒီနေ့ဒီကြားပြီးတော့ပြည်နာဝရိယ
ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ပါရှင်ဟုတ်ကိုခေမောင်လွင်ရေရီမန်းချက်ကတော့အားလုံးကထားကြတာပဲเนาะကိုခေမောင်လွင်ရဲ့အခုပြောထားတဲ့ရီမန်းချက်လေးတွေကလည်းအမတမဟိုတင့်မြတ်ကောင်းမွန်ပါတယ်ဒီရီမန်းချက်တွေအကောင့်ထဲပေါ်အောင်ဒါမှမဟုတ်အခုပြောထားတဲ့ရီမန်းချက်တွေထဲမှာတော့အနည်းဆုံးဘယ်နှခုကိုအကောင့်ထဲပေါ်ဖို့လုပ်မလဲဘယ်အချိန်မှာပြန်သုံးသက်မလဲဆိုတော့ဒီနောက်ကနေပြီးတော့ဟိုစဉ်းစားစီစဉ်ထားတာလေးများအချိန်တိုင်းတာဇာလေးနဲ့ရှိပါလားရှင်
ဟုတ်ကဲ့အကျောင်းနည်းနည်းတုံးတက်နေလာကျွန်တော်ကိုလုပ်တဲ့ဟာလေးတွေကိုကိုယ်အူပြုလုပ်မှုရှိမှရှိလို့ကျွန်တော်တုံးတက်ပြီးတော့လုပ်ကြည့်နေတာကျွန်တော
်ဟုတ်ကဲ့
ကိုအရင်ဒီဝေးအစားရတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကိုပေါ့ကိုပြန်ပြီးတော့စင်ကျင်သုံးသက်တယ်ဆိုတော့ဟိုကိုပြုနေ့တိုင်းပြုမှုခဲ့တဲ့အပြုမှုတွေကကိုရည်မှန်းထားတဲ့ရည်မှန်းချက်တွေနဲ့ကိုက်ညီမှုရှိပါသလားလက်တွေ့မှာဘလို့အခက်ခဲတွေကြုံရပါလဲရှင
်အမကြီးကအဲ့ကျွန်တော်မအားဘူးဝရီးယားအားနေတာအားလို့ဒီခါရရည်ကျွန်တော်ပေါ်ဝင်အတိုင်းမကန်းမှရှိပါတယ်ကျွန်တော်မအဲ့ဒီပုံမှန်အခက်ခဲရှိရတယ်အဲ့ဒါကျွန်တော်ကအတန်းနဲ့လို့ကောက်အောင်လို့ကိုယ်ပြင်မှုပြောချင်းချင်းတူတမ်းအားဆုံးနေပုံမှန်လို့လက်လက်ကြည့်ရတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခင်မောင်လွင်ရေဖုန်းချလိုက်ပါမယ်နော်အထူးကျေးဇူးတင်ပါတယ်တိုက်ရဲလေးလိုက်မှာပါဝင်ပြီးဆွေးနွေးတဲ့အတွက်ဟုတ်ကဲ့ကျမဒီမှာဟိုကိုလှဖုံးမြင့်ကိုပြန်ပြီးတော့ခေါ်ခြင်းပါတယ်ဟိုအချိန်ကလည်းကျမတို့ဒီ9မိနစ်လောက်ပဲရတော့လို့ပါကိုလှဖုံးမြင့်အနေနဲ့ဒီမြန်မာနိုင်ငံကနေပြီးတော့ဒီနိုင်ငံရဲ့ခြားဒီအမေရိကန်ပြည်အောင်စုထိရအောင်လားအလုပ်တွေရဟိုဒီ scholarship တွေရအောင်စူးစမ်းခဲ့တယ်ဆိုတော့လူငယ်တွေအနေနဲ့ဟိုသူတို့ချမှတ်ရတဲ့ပန်းတိုင်ကိုဘလို့ပြည့်မြင့်အောင်လုပ်လို့ရမလဲကိုတွေနဲ့နှိုင်းရှင်ပြီးတော့ဒီပြည့်မြောင်လို့လို့ရမယ်ဆိုတော့ဟိုအချက်လေးတွေပေါ့နော်သူတို့လိုက်နာတင်တဲ့အချက်လေးတွေကိုပြောပြပေးပါလားရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အခုနပြောသွားသလိုပါပဲเนาะဒီ goal ဒီရည်မှန်းချက်အကြီးတစ်ခုဒါလို့မဟုတ်နှစ်ခုပေါ့ဒါတစ်နှစ် plan အတွင်းရှိစီ၅နှစ် plan အတွင်းရှိ၃နှစ် plan အတွင်းရှိဘယ်လိုပဲထားတာရည်မှန်းချက်အကြီးနှစ်ခုသုံးခုကတော့အများအားကိုယ့်ရဲ့ကောင်းတယ်မှာရှိရမယ်အဲဒါပေမဲ့ကအဲ့ရည်မှန်းချက်ကိုရောက်ရှိဖို့အတွက်ကကြတော့ဒီရည်မှန်းချက်အသေးလေးတွေပေါ့။ဟောဒီနေ့ဒီနေ့ချက်ချင်းလုပ်ရင်ပြီးနိုင်တယ်။ဒါမှမဟုတ်တပတ်အတွင်းလုပ်ရင်ပြီးနိုင်တယ်။အဲ့လိုမျိုးတွေကိုထပ်ပြီးရထား။အဲ့လိုမျိုးထားတဲ့အခါမှာအရေးကြီးတာအမှအဲကျွန်တော်ဒီသတိထားမိကိုယ့်အကူလည်းဟိုရင်ပြင်သုံးမိရတော့ပါလဲဆိုတော့ tracking ပေါ့နော်။ဟိုလိုက်ပြီးတော့စရင်းစိတ်ကောက်တယ်လို့မျိုးဟိုကောက်လို့ရတဲ့ tracking calendar ဆိုတာမျိုးတစ်ခုကျွန်တော်ထားပါတယ်။ကျွန်တော်ရဲ့ goal ပေါ့။အမြဲတစ်တိုင်းလို့လို့ပါလဲကျွန်တော်ထားတဲ့ goal ကတော့ဒီ balance lifestyle အကောင်ဘက်ဆုံးမှာညီမျှတဲ့အဲဘဝပေါ့နော်အချိန်လေးအဲ့အမျိုးတစ်ခုဖြစ်အောင်ကျွန်တော်ထားအဲ့လိုမျိုးရပြီလို့ပြောရမှာမဟုတ်တမ်းနဲ့ကျွန်တော်အဲ့အမျိုးလုပ်ဖို့အမြင်ထိုင်ကြိုးစားတယ်အဲ့မှာကျွန်တော်ကဟို category breakdown ပေါ့နော်ဒီဟို gain က၅ခုကျွန်တော်ခွဲရတယ်ဗျ thematic ကတော့အလုပ်ပေါ့အလုပ်ကတော့ဒီအလုပ်နဲ့ဆက်ဆက်ပြီးတော့ဘယ်လိုမျိုး goal တွေဘယ်လိုမျိုးအဲ့ဖြစ်နိုင်ပြီဘယ်လိုမျိုးအဲ့ achievement တွေလိုချင်တယ်ပြီးနောက်တစ်ခုကတော့ကျောင်းအခုကျွန်တော် master ဟိုဆက်ပြီးတော့တက်နေတဲ့အတွက်ကျောင်းအတွက်အချိန်ဘယ်လောက်ပေးမလဲပြီးရင်ကျမ်းမာရေးပေါ့ကျမ်းမာရေးအတွက်အချိန်ဘယ်လောက်ပေးမလဲအဲ့ပြီးရင် family ဒါကြားတဲ့အချိန်ဘယ်လောက်ပေးမလဲပြီးရင်ငွေချင်းတွေအချိန်ဘယ်လောက်ပေးမလဲအဲ့ဒါကိုကျွန်တော်ကဒီအယောင်၅ခုနဲ့ခွဲပြီးတော့ကျွန်တော် calendar ပေါ်မှာနေ့တိုင်းလို့လို့ပါပဲဒီနေ့တော့အဲကြောင်းအတွက်အချိန်ဘယ်လောက်ပေးလိုက်ဒီနေ့တော့အလုပ်အတွက်အချိန်ဘယ်လောက်ပေးလိုက်အဲ့ပြီးရင်ကျွန်တော်အဲ့ဘေးမှာအဲ့အယောင်တွေတစ်ခုချင်းစီအတွက်ကျွန်တော် box တွေတစ်ခုထားထားတယ်အဲ့ box ထဲမှာကျွန်တော်ဘယ်နေရာမှာလစ်ဟင်းနေပေါ့လစ်ဟင်းနေဆိုတော့ကျွန်တော်အမြဲချရည်ရအဲ့ညာကျွန်တော်တလကုန်သွားတဲ့ခါကျကျွန်တော်ပြန်ကြည့်ရတဲ့ခါမှာဒီနေ့မှာကျွန်တော်အယောင်တွေကဖြစ်ရတယ်လားအလုပ်တွေအလုပ်မှာအရန်များနေတာဒါပေမဲ့ကျွန်တော်အတငယ်ချင်းတွေအတွက်အချိန်ပေးတာအရန်များနေတာတော့မဟုတ်လည်းအဲစာရင်းစာမအားနေနေလားအဲအဲ့ဒါကိုကျွန်တော်အမြဲလိုက်ပြီးတော့ track လုပ်လို့ရတယ်နောက်ပြီးတော့ကျွန်တော်လင်ဟင်းတာယူထားရေးတဲ့ box ကိုကျွန်တော်ထားရဲသွားလဲဘာလို့လဲဆိုတော့ကဲဥမာအဲကျွန်တော်ကဒီစာဦးပဲတော့မဟုတ်လည်းအလုပ်ကိုပဲမဲပြီးလုပ်နေစီထားအတငယ်ချင်းတွေအတွက်အချိန်မပေးနိုင်ဘူးမိသားစုအတွက်အချိန်မပေးနိုင်ဘူးဆိုရင် ပုံမှန်ကိုယ့်အကူတော့ကိုယ့်ရဲ့ဒီဟိုလှုပ်ထုံးလှုပ်ရှင်ထဲမှာပဲလဲပတ်ပြီးတော့ညောနေတဲ့အတွက်ကိုယ့်အကူပြီးချိန်မှပြီးမယ်ပြီးထားပြီးချိန်မှထားပြီးမယ်ဒါပေမဲ့အဲ့ဒီဘေးကဘောက်စီကိုကြည့်လိုက်ချင်ရတယ်ဟာအဲ့ဒီဒီခေါက်တော့တငယ်ချင်းတွေကိုမထွက်ဘူးမထွက်ဘူးပြောရတော့၃ခေါက်၄ခေါက်ရှိနေပြီဒီခေါက်တော့တို့အလိုလိုက်နေပါတယ်အဲ့ဒီခေါက်တော့ဟာအဲ့ဟိုပုံမဆက်တာ၃ဘက်ရှိနေပြီပြန်ဆက်လိုက်အောင်အဲ့လိုမျိုးပေါ့အဲ့လိုမျိုး track လေးလုပ်ဖို့အတွက်အဲ့လိုမျိုး seasoning နဲ့ထားပြီးတော့ဒါတော့ဒီခါကြီးကျရင်တော့လည်းလွတ်တာပေါ့ဗျာ
ဒါပေ
မဲ့တကယ်တကယ် seasoning နဲ့ဟိုလိုက်ပြီးတော့လုပ်ဖို့တင်သုံးဖို့လိုရဲ့လို့ကျွန်တော
်အခုဟုတ်ကဲ့ကိုလှပုံးမြင့်ပြောသွားတယ်ဒီ tracking calendar ဟိုကိုပေါ့ကိုဟိုငါ့ဆုံးဖြတ်ထားတဲ့ရေးမန်းချက်ပြည့်မီရဲ့လားငါဘာလို့ဖြစ်လဲဆိုတာလေးကိုဟိုနေ့စဉ်မဟုတ်နေမှာအပတ်စဉ်လာခြင်းပြင်ပြီးတော့ကြည့်ရဲဆိုတာအမတန်ကျွန်တော်တို့အားလုံးဟိုနာယူလိုက်ပြီးတော့ဒီအချင်းချင်းအတူယူတင်တဲ့ကိစ္စလို့ထင်ပါတယ်ကျွန်မဒီနှစ်သက်တွေးဆိုပြီးတော့စာရေးထားတယ်ဒီသောရရှင်တယောက်ရဲ့စာလေးကိုဟိုကိုအောင်အောင်ဖတ်ပြပေးပါလားကိုကျော်ရှင်ရေးထားတာပါ
ငယ်တုန်းကတော့ဘာမှမတွေးပြစ်ခဲ့ပါဘူးလူငယ်ဘဝရောက်လာတော့စာကောင်းကောင်းသင်မယ်ကြီးလာရင်ဘာဖြစ်ချင်တယ်ပေါ့ဖြစ်အောင်လဲလုပ်ခဲ့ပါရဲ့လော့ဂီနေဟာချဲ့တဲ့လောက်ကြေပြောသလိုလော့ဂီအာယုန်တွေကလည်းပေါ်များလှပါတယ်ကာမဂုဏ်နောက်ကိုလိုက်ရတာမဆုံးနိုင်တဲ့ကန္နာယခီးရှည်ကြီးတွားရတယ်လို့ပါပဲဒီရွယ်ရောက်မှတွေးမိတာရှိပါတယ်ငယ်တုန်းကဗုဒ္ဓစာပေနဲ့အဆုံးအမတွေကိုဂါဂနန္ဒလီလာခွင့်မရခဲ့တာအလွန်နဲ့နာလှပါတယ်လူဆိုတာခက်သားပါလားတန်ဝေကဆိုတာအင်မတန်ရခဲ့ပါတယ်တီပေါက်တီဝရောက်ဖူးတာတောင်စိတ်မကုံတတ်ပါဘူးတန်တရာဟာအစမထင်ပေမဲ့အဆုံးရှိတာတေးကြပါတယ်ဗုဒ္ဓရဲ့အဆုံးမတိုင်းတန်တရာတစ်ဖက်ကန်းကိုမက်ကင်လန်းနဲ့ကူးမယ်ဆိုရင်ရောက်နိုင်ပါတယ်တရဝအားလုံးအလွတ်အကျွတ်ကူးခတ်နိုင်ကြပါစေလို့နှစ်သက်အတွေ့ဆူတောင်းလိုက်ပါတယ
်ဟုတ်ကဲ့ဒါကတော့ဒီသောရရှင်ရေးလာတဲ့ကိုကျော်ရှင်ရေးလာတဲ့သူရဲ့နှစ်သက်အတွေ့ပါကျမတို့လည်းအချိန်သိမ့်မရှိတော့ပါဘူးကျမဒီအဲအတော့အခုဖိတ်ခေါ်ထားတဲ့ပင်တိုင်းဆွေးနွေးပေးကြတဲ့သူတွေရဲ့ဒီနှစ်သက်အတွေ့လေးတွေသိချင်ပါတယ်ကိုလာပေါင်းမြင့်နှစ်သက်တွေပါရှိပါလေခတ်တူတူလေးပြောပြပေးပါနော
်နှစ်သက်တွေကတော့ကျွန်တော်ဆုံးနဲ့ဆက်ဆက်ပြီးတော့နံပါတ်၁ကတော့အဲဒီမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံနှစ်ခုကြားစီးပွားရေးလူမှုရေးနိုင်ငံရေးဆက်ဆံရေးပုံမူပြီးတော့တိုးတက်လာအောင်မြင့်တင်လာအောင်လို့ဘက်ဆောင်ကနေကျွန်တော်ပါဝင်ကူညီမယ်အဲအဲ့လိုဒီချိန်ထဲမှာပဲကျွန်တော်ရဲ့နှစ်ကုန်တဲ့အခါမှာမာစတာကို thesis ကိုအချိန်မီရေးမယ်ပြာမင်းမေကိုဒီဘက်ကိုအနည်းဆုံး3000လောက်ဖုန်းခေါ်မယ်ဆိုတော့အတွေ့ရှိရတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်ရီမန်းချက်တွေပြည့်စုံပါစေလို့ဆုတောင်းပေးပါတယ်ကိုကောင်းချင်းဆုံးအောင်နှစ်သက်တွေလေကျွန်မတီးခွင့်ရှိမလား
ဟုတ်ကဲ့ပါကျွန်တော်ဒီနှစ်သက်မှာကျွန်တော်အလုံးနဲ့ဆက်ဆိုင်တဲ့အဲကျွန်တော် international coaching certificate တစ်ခုကိုကျွန်တော်ပြီးသားမှာသွားပြီးလေ့လာဖို့ရှိတယ်အဲဒီ certificate တစ်ခုကျွန်တော်ဟို certified coach ဖြစ်အောင်လုပ်ဖို့ကျွန်တော်ပြင်ဆင်ထားပါတယ်ဒုတိယတစ်ခုကတော့ကျွန်တော်ဝယ်ထားတဲ့တောက်တွေတော်တော်များနေပါပြီအဲတော့အဲ့ဒီတောက်တွေပုံပေါ်ဖတ်ပါမယ
်
တတိယတစ်ခုကလည်းပိုအရေးကြီးပါအဲကျွန်တော် weight အရန်တက်ပြီးတော့ခါ38ဖြစ်နေတဲ့အတွက်ကျွန်တော်ဆက်လက်မလျှော့ပါမယ်ခါ36ဖြစ်အောင်လုပ်ပါမယ်ဒီလောက်ပါပဲ
ဟုတ်ကဲ့အကုန်လုံးပြေးနိုင်အောင်လို့ပြင်မိနိုင်ပါသလိုကျွန်မဆူတောင်းပါတယ်ကျွန်မကတော့ weight ထားတာအောင်မြင်တယ်လို့ပြောရမယ် weight ကျသွားတယ်ဆိုတော့ဟုတ်ကဲ့မတ်တင်သာရှင်းလဲရောဒီနှစ်သက်အတွေ့လေးဘယ်လိုများဆုံးဖြတ်ချက်ချထားပါလဲပြောပြပေးပါဦးအော်မက်တင်စာရှင်းလေးကြီးက
နှစ်တက်မှာ2018ခုနှစ်မှာရက်ကြီးဆိုင်ရပေါ့နော်ရက်ကွက်ဈေးရအဆင့်ဒီမိုကရေစီခုမျိုးတက်တက်ရဲ့အတွက်ကိုစစတမန်နဲ့ကိုယ့်ရဲ့ရှိရဲ့ဒီလူအားညံ့အားပေါ့နော်ဒါကိုအသုံးချပြီးဆောင်ရမယ်အဲ့လိုလို့ကိုယ့်အတွက်လည်းကိညာရဲ့ပိုင်းဆိုင်ရာပို့ပြီးတော့နားလည်သိရှိအောင်စူးစမ်းမယ်လို့ဆုံးဖြတ်ထားပါတယ်
ဟုတ်ကဲ့ပါရှင်ရည်စူးပြီးတော့စူးစမ်းအကောင့်ထဲပို့နေရတဲ့အောင်မြင်ပါသေးလို့ဆုတောင်းပေးပါတယ်ဒါနဲ့ကိုအောင်ဆွေရောစတူဒီယိုထဲမှာသတင်းဖတ်ရအောင်မယ်ကိုအောင်ဆွေရဲ့နှစ်သက်အတွေ့လေးပြောပြပါအောင
်အဲကျွန်တော်ကတော့ဒီနှစ်ကကျွန်တော်အတွေ့ရတော့ကျွန်တော်နှစ်တိုင်းတော့ဗမာပြည်ကိုပြန်နေကြပါပြီဒါပေမဲ့ဒီနှစ်ကတော့ကျွန်တော်လမ်းကြောင်းပြောင်းပြီးတော့ဥရောပဘက်ကိုသွားမယ်လို့ကျွန်တော်ဆုံးဖြတ်ထားတယ
်
အဲ့ဒီအစီအစဉ်ကိုအကောင့်တွေဖော်မယ်လို့ဖော်နိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့အေပီလာတီစောင့်ကြည့်အောင်ပဲတကယ်နာနေတော့မှမပါပြီတော့သွားနိုင်မယ်ဆိုတော့ဟုတ်ကဲ့တော်ရရှင်တွေကိုကျွန်မဒီမှာ news week မှာပြောထားရဲဟိုသူတို့လွယ်လွယ်ကူကူနှစ်သက်မှာဘာကြီးလုံနိုင်လဲဆိုတဲ့ဟာလေးနည်းနည်းပြောပြချင်ပါတယ်เนาะတခုကဟိုကလည်းငားများစားပါတယ်ကျမရေးအတွက်ကောင်းလို့တခုကကျတော့မိသားစုတွေနဲ့များပို့ပြီး assessment လုပ်ပါတယ်နောက်တခုကကျတော့အိယာစောစောဟိုဝင်ပါတယ်နောက်တနေ့ကျရင်ပို့ပြီးအားရင်ပြေဖြိုးပြီးတော့ပေါ့လေအလုပ်တွေတခြားလုပ်နိုင်မယ်ဆိုတော့အလုံးအတွက်မင်္ဂလာနှစ်သက်ဖြစ်ပါစီလို့ကျွန်မအထူးဆုတောင်းပါတယ်ရှင်ကျေးဇူးတင်ပါတယ်
စနေညတရက်လေးလိုင်းဆွနေကန်ကိုနားဆင်ခဲ့ကြရတာပါအခုတော့တရင်အချင်းချုပ်ကိုကိုအောင်ပြောပြပေးပါမယ်ရှင်
နှစ်
2018မတ်လမှာကျင်းပမဲ့ရုရှားသမ္မတရွေးကောက်ပွဲမှာပါဝင်ခွင့်ပိတ်ပင်ခံထားတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနေဗယ်လနီကရွေးကောက်ပွဲကော်မရှင်ရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ယူကန်ဝန်ထံကိုရုရှားတရားရုံးချုပ်ကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်ချင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမဆွမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ View American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူထုတ်လုပ်ထိုင်းနေပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.